Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။2023ခုနှစ်နိုဝင်ဘာလ18ရက်တောက်ကြနေမနက်ခင်း VOA Radio စီစဉ်နေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ3249နဲ့လိုက်လမီတာ190တို့ကနေဖန်ယူနာဆင်နေပါတယ်။ဒီမှာခင်ဗျထွေးပါဒီမနေ့အစီအစဉ်လေးကိုစီစဉ်တက်ဆက်ပေးသွားပါမယ်ရှင
်။ဂါဇာတောင်ပိုင်းမှာရှိတဲ့မြို့၄မြို့ထက်မနည်းကနေပါလက်စတိုင်းဒေသခံတွေထွက်ခွာကြဖို့အစ္စရေးကအမိန့်ထုတ်ပါတယ်။ဗြိတိန်နိုင်ငံသားဝင်ကြီးသစ်ဒေးဗစ်ကင်မရွန်ဟာဂျီဂရင်းတောင်ပိုင်းဩဒက်စာစစ်ကမ်းမြို့ကိုကြာသပတေးနေ့ကတွားရောက်လေ့လာခဲ့ပါတယ်။ ICJ နိုင်ငံတကာခုံရုံးမှာဂမ်ဘီယာကတင်သွင်းထားတဲ့မြန်မာနိုင်ငံအမှုမှာဂမ်ဘီယာနိုင်ငံဘက်ကနေပူးတွဲပါဝင်ဆောင်ရွက်တယ်ဆိုပြီးဗြိတိန်၊ကနေဒါ၊ဒိန်းမတ်၊ပြင်သစ်၊ဂျာမနီနဲ့နယ်သာလန်နိုင်ငံတို့ကထုတ်ပြန်ကြေညာပါဗ
ျ။ဒီလိုနောက်ဆုံးရသတင်းတွေအပြင်ရှမ်းမြောက်တိုက်ပွဲတွေကြောင့်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးရပ်တန့်လူနီးပါးဖြစ်နေတဲ့အခြေအနေ။နောက်ထိုင်းနိုင်ငံကစောက်လုပ်ရေးလုပ်ငန်းတွေတခုမှမြန်မာလုပ်သမားတချို့လစာမရဘဲစွန့်ပစ်ခံရတဲ့သတင်းတွေကိုတင်ပြပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခရရဲ့မြန်မာရေးသုံးသပ်ချက်ကျမ်းမာရေးနဲ့တိုင်းရင်းသားလောအစီအစဉ်တွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးပါမယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုညာဝင်းအောင်ကပြောပြပေးပါမယ်ရှင
်။ဂါဇာတောင်ပိုင်းမှာရှိတဲ့မြို့လေးမြို့ထက်မနည်းကပါလက်စတိုင်းဒေသခံတွေထွက်ခွာသွားကြဖို့အစ္စရေးကအမိန့်ထုတ်လိုက်ပါတယ်။အဲ့ဒီဒေသမှာရှိတဲ့ဟာမတ်စစ်သွေးကြွတွေကိုစစ်ဆင်ရေးတိုးချက်လှုပ်ဆောင်သွားမယ်ဆိုတဲ့အရေးအောင်ဖြစ်ပြီးအဲ့ဒီဒေသကလူမှုတွေဘေးကင်းလုံခြုံရေးအတွက်အခုလိုဆောင်ရွက်တာလို့အစ္စရေးတာဝန်ရှိသူတွေကပြောနေတာပါ။ဂါဇာတောင်ပိုင်းကအဓိကကြတဲ့မြို့တွေမှာအစ္စရေးကတညာလုံးလေကြောင်းကနေတတိပေးစာတွေကျဲချခဲ့ပြီးအရသားတွေမြို့တွေကနေထွက်ခွာကြဖို့တတိပေးနေတာဖြစ်ပါတယ်။အဲ့ဒီဒေသမှာရှိတဲ့ဒေသခံတွေကတော့ညာဘက်မှာအစ္စရေးကနေကြီးကြီးမားမားလေကြောင်းတိုက်ခိုက်မှုတွေလုပ်နေတယ်လို့ပြောကြပါတယ်။ဒီချိန်ထဲမှာပဲအော်တိုဘာ9ရက်တိုက်ခိုက်မှုအတွင်းပြန်ပြီးဆွဲခံရတဲ့လူ140ကျော်ကတဦးရဲ့ရုပ်အလောင်းကိုဂါဇာမြို့ရှီဖာဆေးရုံအနီးမှာတွေ့ရတယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အသက်65နှစ်အရွယ်တေဆုံးသူအဲ့ဒီအမျိုးသမီးဟာကလေး9ဦးမိခင်ဖြစ်ပြီးသူ့ခင်မွန်းဖြစ်သူကတော့သူ့နေအိမ်ထဲမှာပဲတေဆုံးနေတာတွေ့ခဲ့ရပါတယ်။မြောက်ပိုင်းကဂါဇာမြို့မှာတော့အစ္စရေးတပ်တွေဟာရှီဖာဆေးရုံမှာဆက်လက်ရှာဖွေမှုတွေလုပ်နေပါတယ်။ဟာမတ်ရဲ့စီးရေးကိုကဲဌာနရှိတဲ့ဆိုပြီးအစ္စရေးကအဲ့ဒီဆေးရုံကိုဗိုလ်တုနေကဝင်ရောက်စီးနှင်းခဲ့တာပါ။ဆေးရုံအတွင်းမှာလက်နက်ပစ္စည်းတွေတွေ့ရတယ်လို့အစ္စရေးဘက်ကခင်းကျင်းပြခဲ့ပါတယ်။ဟာမတ်ဘက်ကတော့ဒါကိုငြင်းဆန်ထားပါတယ်ခင်ဗျာ။ပြည်ခဲ့တဲ့ရက်ပိုင်းအတွင်းဗီတိန်နိုင်ငံသားရေးဝန်ကြီးအဖြစ်တာဝန်ပေးခံရတဲ့ဒေးဗစ်ကင်မရွန်ဟာရုရှားကျူးကျော်စစ်မှာယူကရိန်းကိုထောက်ခံကြောင်းပြသတဲ့အနေနဲ့ယူကရိန်းတောင်ပိုင်းအိုဒက်ဆာစေကမ်းမြို့ကိုဂျာတာပရင်တစ်ကတွားရောက်လေ့လာခဲ့ပါတယ်။ဗီတိန်မှာအစိုးရအဖွဲ့အတွင်းနိုင်ငံရေးမတည်မငြိမ်ဖြစ်နေချိန်ဝန်ကြီးချုပ်ရီရှီဆုနက်ကနေသူ့ကိုဒီနိုင်ငံသားရေးဝန်ကြီးအဖြစ်တာဝန်ပေးအပ်လိုက်တာဖြစ်ပြီးဒါဟာမစ္စတာကင်မရွန်ရဲ့ပထမဦးဆုံးနိုင်ငံသားခီးစဉ်ဖြစ်လာတာပါ။ဒါအပြင်ရုရှားတပ်တွေလေကြောင်းကနေတိုက်ခိုက်လေရှိတဲ့အိုဒက်ဇာအစိကန်းကိုတွားရောက်တဲ့ဒီခီးစဉ်ကဗီတိန်အစိုးရပိုင်းပုဂ္ဂိုလ်တွေထဲမှာသူကပထမဦးဆုံးဖြစ်ပါတယ်။ယူကရိန်းကလိုအပ်တာမှန်သမျှဗီတိန်အနေနဲ့ဆက်လက်ပံ့ပိုးသွားမှာဖြစ်ပြီးအလိုအဆုံးဖြစ်တဲ့စီးရေးအကူအညီကိုအခုနှစ်မှရောနောက်နှစ်တွေမှာပါကူညီထောက်ပံ့သွားမယ်ကြောင်းနိုင်ငံရေးဝန်ကြီးကင်မရွန်ကသူ့ခီးစဉ်အတွင်းကတိပေးပြောကြားပါဗျ။ယူကရိန်းကိုအမေရိကန်ကပုံအော်ထောက်ပံ့နေတဲ့ဂျိုးဘိုင်ဒန်အစိုးရကိုပြည်တွင်းမှာနိုင်ငံရေးအရထိုးနှက်နေချိန် EU ဥရောပသမဂ္ဂကလည်းသူတို့ကတိပေးထားတဲ့အတိုင်းစစ်လက်နက်ပစ္စည်းတွေယူကရိန်းကိုမထောက်ပံ့နိုင်ပဲဖြစ်နေချိန်ကမ္ဘာကြီးတစ်ခုလုံးကအရှေ့လယ်ပိုင်းဂါဇာအရေးကိုပဲပို့ပြီးတော့အာရုံစိုက်နေချိန်မျိုးမှာဗီဒီနိုင်ငံသားရေးဝန်ကြီးကင်မရွန်ရဲ့အခုခီးစဉ်ဖြစ်လာတာပါအနောက်အုပ်စုနိုင်ငံတွေကယူကရိန်းကိုထောက်ပံ့ကူညီနေတာတွေတစ်ချိန်ကျရင်ရပ်တန့်သွားလိမ့်မယ်ဆိုတဲ့အတွေးမျိုးကိုရုရှားကဆောင်းဆိုင်နေပုံရပြီးဒါကလက်တွေ့မကျဘူးဆိုတဲ့အတွေ့အမျိုးဖြစ်တယ်လို့ကင်မရွန်ကဂျာတာဘရိနစ်ကြေညာချက်မှာဖော်ပြပါရခင်ဗျာ။ရခိုင်မြောက်ပိုင်းပေါတော်မြို့နယ်ကိုအေးအေးရခိုင်လက်နက်ကိုင်အဖွဲ့ကသိမ်းယူခဲ့တယ်လို့ကြားပြည်နယ်ဒေသအခေါ်ကရင်နီပြည်နယ်မှာလဲရိုက်ကော်မြို့နယ်ဒီမော့ဆိုမြို့တွေမှာဒေသခံကာကွယ်ရေးတပ်ပူးပေါင်းအဖွဲ့တွေကစစ်ကောင်စီတပ်တွေနဲ့ကြားမှာတိုက်ပွဲပြင်းထန်နေပါတယ်။ပေါတော်မြို့မှာရဲစခန်းကိုသိမ်းယူပြီးစစ်လက်နက်အသုံးဆောင်တွေစာရွက်စာရန်တွေကိုသိမ်းယူနိုင်ခဲ့တယ်လို့အေးအေးတပ်ဖွဲ့ကထုတ်ပြန်ပါတယ်။အဲ့နောက်စစ်ကောင်စီဘက်ကလေချောင်းရောရေချောင်းကပါလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့သိရပါတယ်။အေးတပ်ဖွဲ့တွေပေါတော်မြို့တွေဝင်ရောက်တိုက်ခိုက်ခဲ့တယ်ဆိုတာကိုစစ်ကောင်စီကအတည်ပြုပေမဲ့ပေါတော်မြို့ကိုစစ်ကောင်စီတပ်တွေကထိန်းချုပ်ထားစေပဲလို့ပြောခွင့်ရသူပိုချုပ်ဆောင်မင်းထွန်းကပြောပါတယ်။ တချိန်တည်းမှာပဲလွိုက်ကော်မြို့လေစိတ်ဝန်းကျင်မှာတိုက်ပွဲတွေရှိနေတယ်လို့သိရပြီးလွိုက်ကော်တက္ကသိုလ်နဲ့မြို့နေရအတော်များများကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်နေတယ်လို့ဒေသခံတွေရောကာကွယ်ရေးတပ်ဖွဲ့တွေကပါပြောကြပါတယ်။ရှမ်းမြောက်ဒေသမှာတော့လောက်ကင်မြို့ကိုဝင်ရောက်တိုက်ခတ်မယ်လို့ MNDA ကိုကန့်တပ်ဖွဲ့ကကြေညာထားပြီးသိန်းဒီနဲ့နမ်ခန်းကစစ်ကောင်စီတပ်စခန်းတချို့ကို TNLA တအောင်းပလောင်တပ်ဖွဲ့ကသိမ်းယူနိုင်ခဲ့တယ်လို့ညီနောင်မဟာမိတ်များအဖွဲ့ကထုတ်ပြန်ကြေညာပါတယ်။မြန်မာစစ်ကောင်စီဘက်ကတော့တရုတ်နိုင်ငံကအလိုရှိနေတဲ့ online လိမ်လည်မှုမှာပါဝင်နေသူတချို့ကိုလောက်ကင်မြို့အတွင်းဖမ်းဆီးတာပြီးတရုတ်နိုင်ငံကိုပြန်လည်လွှဲပြောင်းပေးခဲ့တယ်လို့စစ်ကောင်စီပြောခွင့်ရကပြောထားပါတယ်ခင်ဗျာ။
ကန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 633နဲ့6383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်မြန်မာပြည်ရဲ့တောက်ကြနေမနေ့ကင် VO ရဲ့နောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြောပြနေတာဖြစ်ပါတယ်ခင်ဗျာICJ နိုင်ငံကကုံယုံမှာဂမ်ဘီယာကတင်သွင်းထားတဲ့မြန်မာနိုင်ငံအမှုမှာဂမ်ဘီယာနိုင်ငံဘက်ကနေပူးတွဲပါဝင်ဆောင်ရွက်တယ်ဆိုပြီးဗီဒိန်ကနေဒါဒိန်းမတ်ပြင်သစ်ဂျာမနီနဲ့နယ်သာလန်နိုင်ငံတို့ကထုတ်ပြန်ကြေညာပါတယ်မြန်မာစစ်တပ်ရဲ့ရိုဟင်ဂျာတွေအပေါ်ကျူးလွန်မှုဟာလူမျိုးသုံးတပ်ဖြတ်မှုမြောက်ပြီးမြန်မာနိုင်ငံကပါဝင်လက်မှတ်ထိုးထားတဲ့လူမျိုးသုံးတပ်ဖြတ်မှုတမ်းမြေဆိုင်ရာနိုင်ငံတကာဥပဒေကိုချိုးဖောက်တာဆိုပြီးဂမ်ဘီယာနိုင်ငံကICJ နိုင်ငံကခုံရုံးကိုအမှုတင်သွင်းထားတာပါအဲဒီသဘောတူညီချက်အရဆိုရင်လက်မှတ်ထိုးထားတဲ့နိုင်ငံ၏အနေနဲ့လူမျိုးသုံးတပ်ဖြတ်မှုကိုတားဆီးဟန်တားရမှာဖြစ်သလိုကျူးလွန်သူတွေကိုလည်းအပြစ်ပေးအရေးယူရမှာတာဝန်ရှိတယ်လို့ဆိုပါတယ်သဘောတူညီချက်ကိုလက်မှတ်ရေးထိုးထားတဲ့မြန်မာနိုင်ငံအနေနဲ့ဒီဝတ်တရားကိုပြက်ကွက်တယ်ဆိုပြီးဂမ်ဘီယာနိုင်ငံက ICJ မှာတရားစွဲဆိုအမှုတင်ထားလိုက်ခဲ့တာပါကုလသမဂ္ဂအဖွဲ့အစည်းကြီးရဲ့လက်တံတစ်ခုအနေနဲ့ရှိတဲ့တရားရုံးအနေနဲ့ဒီအငင်းပွားမှုကိုငြင်းငြမ်းစွာဖြေရှင်းကင်တွယ်ဖို့လိုအပ်ချက်တွေကိုလည်းအခုပူးတွဲထုတ်ပြန်တဲ့ကနေဒါ၊ဒိန်းမတ်၊ပြင်သစ်၊ဂျာမနီ၊နယ်သာလန်နဲ့ဗြိတိန်နိုင်ငံတို့ကထောက်ပြထားပါတယ်။အခုပူးတွဲထုတ်ပြန်ချက်အပေါ်ဗြိတိန်ခြေဆိုင်ဘာမာကမ်ပိန်း UK အဖွဲ့ကကြိုဆိုလိုက်ပြီးရိညာဒုက္ခသည်တွေကိုပေးနေတဲ့အကူအညီဖြတ်တောက်မှုကိုပြန်လည်သုံးသပ်ပေးဖို့ကိုလည်းဗြိတိန်အစိုးရကိုတိုက်တွန်းတောင်းဆိုထားပါတယ်။ICJ အမှုနဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကပြန်လည်ခြေပအစည်းအဝေးခန်းစာတင်သွင်းရမယ့်ရက်မှာမြန်မာစစ်ကောင်စီကရက်ရွှေ့ပေးဖို့တောင်းဆိုထားတာကြောင့်လက်တလုံးမှာ ICJ ဘက်ကမြန်မာစစ်တပ်စစ်ကောင်စီဘက်ကတင်သွင်းမဲ့အစည်းအဝေးခန်းစာကိုနောက်ဆုံးတတ်မှတ်ရက်ရွှေ့ဆိုင်ထားပါတယ်ခင်ဗျာ။ဘော်ကန်နောက်ဘက်ဒေသမှာရုရှားကဩဇာလွှမ်းမိုးနေတာကိုထိန်းချုပ်နိုင်ဖို့ရည်ရွယ်ပြီးလူပုဂ္ဂိုလ်10ဦးနဲ့ကုမ္ပဏီ20ကိုအမေရိကန်ဗနာယီဝန်ကြီးဌာနကကြားစာပရင်းနေမှာဒဏ်ခတ်ပေးဆို့မှုအသည့်ချမှတ်လိုက်ပါတယ်။အဲဒီထဲမှာကုမ္ပဏီ11ခုဟာရုရှားမှာခြေစိုက်ထားတာပါ။အခုနောက်ဆုံးအမေရိကန်ကချမှတ်လိုက်တဲ့ဒဏ်ခတ်ပေးဆို့မှုဖြစ်လာရတာကဘော်ကန်နောက်ဖက်ဒေသနိုင်ငံတွေဟာနိုင်ငံတကာအဖွဲ့အစည်းတွေထဲဝင်ရောက်ပူးပေါင်းလှုပ်ဆောင်ကြမှာကိုတားမြစ်ဖို့ရုရှားကကြိုးပမ်းနေတဲ့လုပ်ရမှာဝိုင်းဝန်းထောက်ပံ့ကူညီနေကြတဲ့နိုင်ငံရင်းသမားတွေလူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေကိုပြစ်မှတ်ထားအရေးယူလိုက်တာဖြစ်တယ်လို့အမေရိကန်ဗဏ္ဍာရေးဌာနကဆိုပါတယ်။ဒီတန်ခတ်ပေးဆို့မှုအရာအရေးယူခံရသူတွေရဲ့အမေရိကန်နိုင်ငံတွင်ပိုင်ဆိုင်မှုအလုံးနဲ့ငွေကြေးစီးဆင်းမှုတွေကိုထိန်းချုပ်ကန့်သတ်လိုက်တယ်လို့အမေရိကန်နိုင်ငံတဲမှာရှိအမေရိကန်နိုင်ငံသားတွေအနေနဲ့လည်းအဲ့ဒီကုမ္ပဏီတွေနဲ့စီးပွားရေးလုပ်ပိုင်ခွင့်မရှိတော့ဘူးလို့ဆိုပါတယ်။အခုအရေးယူခံရတဲ့လူပုဂ္ဂိုလ်တွေဟာဆာဗီးယား၊ဘော့စနီးယား၊ဟာဇီဂိုဗီနာမွန်တီနီဂရိုနဲ့မြောက်မက်ဆီဒိုနားနိုင်ငံတွေကဖြစ်ပါတယ်ခင်ဗျာတရုတ်နိုင်ငံကပန်ဒါဝက်ဝန်တွေအမေရိကန်ပြည်ထောင်စုကိုနောက်ထပ်ပေးပို့သွားမယ်ဆိုတဲ့အရေးလက္ခဏာပါတဲ့ဇာတ်ကားမျိုးတရုတ်သမ္မတရှီကျင်ပင်ကသူ့ရဲ့အမေရိကန်ခီးစဉ်တွင်ပြောကြားလိုက်ပါတယ်ဒါပေမဲ့ဘယ်တော့ဘယ်နေရာကိုအဲ့ဒီပန်ဒါတွေပေးပို့မယ်ဆိုတာကိုတော့အသေးစိတ်သူကပြောမသွားပါဘူးပန်ဒါတွေဟာတရုတ်နဲ့အမေရိကန်နှစ်နိုင်ငံပြည်သူတွေကြားခင်မင်ရင်းနှီးမှုအတွက်တန်တမန်တွေဖြစ်တယ်လို့သမ္မတရှီကရည်ညွှန်းပါတယ်သမရဂျူဘိုင်ဒန်နဲ့တွေ့ဆုံပြီးဗိုလ်တုနေကစီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့တွေ့ဆုံခြင်းမှာသမရရှီကပြောဆိုရမှာတော့ပန်ဒါရီကိစ္စတရုတ်နဲ့အမေရိကန်ကြားပူးပေါင်းဆောင်ရွက်သွားရေးအတွက်တရုတ်ဘက်ကအဆင်သင့်ရှိနေတယ်လို့ဆိုပါတယ်အမေရိကန်ပြည်ထောင်စုအတွင်းတရုတ်ရဲ့ပန်ဒါဝက်ဝန်၄កောင်သာရှိပြီးဂျော်ဂျီယာပြည်နယ်အတ္လန်တာဒိတ်ဆန်ယုံမှာရှိနေတာဖြစ်ပါတယ် မေဂန်သမရဂျူးဘိုင်ဒန်နဲ့တရုတ်သမရရှီဂျင်ပင်တို့2022နိုဝင်ဘာမှာလူချင်းတွေ့ဆုံခဲ့ပြီးနောက်ပိုင်းတစ်နှစ်လောက်ကြာအခုလိုမျက်နှာချင်းဆိုင်ပြန်တွေ့ဆုံကြတာဟာနှစ်နိုင်ငံကြားတင်းမာမှုတွေကိုရှော့ချနိုင်ရည်ရည်ရွယ်တာဖြစ်တယ်လို့သုံးသပ်ကြပါတယ်ခင်ဗျာ
2018ရဲ့တောက်ကြနေမနက်ခင်းနောက်ဆုံးရသတင်းတွေကိုကိုညောင်ဝင်းအောင်တင်ပြပေးကြတာပါရှင်။အခုဆက်ပြီးတော့သတင်းစာမတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားမှာပါ။အရင်ဆုံးကတော့ဒီထိုင်းဆောက်လုပ်ရေးလုပ်ငန်းခွင်တစ်ခုမှာမြန်မာလုပ်သမားတွေလစာမရဘဲနဲ့ဆွတ်ပစ်ခံရတဲ့အကြောင်းကိုမပြောပြခင်အခုပထမဆုံးဒီရှမ်းမြောက်တိုက်ပွဲတွေနဲ့တရုတ်မြန်မာကုန်သွယ်ရေးအပေါ်ရိုက်ခတ်မှုကိုကြည့်အောင်ပါရှင်။ပြီးခဲ့တဲ့လနောက်ပိုင်းကဆလာပြင်းထန်လာခဲ့တဲ့ရှမ်းမြောက်တိုက်ပွဲတွေကြောင့်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးရပ်တန့်လို့နှိပါဖြစ်နေတဲ့အတွက်တခြားကုန်သွယ်နိုင်တဲ့လမ်းကြောင်းတွေကိုသုံးဖို့ကြံစည်နေကြပါတယ်။ပေါ်ရူးနေတုန်းကတော့တရုတ်မြန်မာနိုင်ငံကုန်သွယ်ရေးမှာကုန်စည်ခြင်းတိုက်ရိုက်လဲလှယ်တဲ့စနစ်ကိုအသုံးပြုနိုင်ဖို့မြန်မာစီမံဘဏ္ဍာဌာနနဲ့ဘူဘန်တို့ဆွေးနွေးခဲ့ကြပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုငင်းချမ်းအေးကတင်ပြပေးပါလိမ့်မယ်ရှင်။
လာမယ့်နှစ်မှာပို့ကုန်ကွင်းကုန်တန်ဖိုးအမေရိကန်ဒေါ်လာ16ဘီလီယံလောက်မှန်းထားပြီးလိုအပ်ရင်တရုတ်နိုင်ငံနဲ့ကုန်စည်ဓာတ်ရိုက်လဲလှယ်တဲ့ဘာတာစနစ်ကိုလုတ်သွားမယ်လို့စီးပွားကူးသန်းဌာနကထုတ်ပြန်ထားပါတယ်။လက်ရှိမှာစစ်ပွဲတွေကြောင့်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးကမဖြစ်နိုင်တဲ့အတွက်နယ်စပ်ဘက်ကတော့ဖြစ်နိုင်ခြင်းမရှိကြောင်းရှမ်းမြောက်ကကုန်သွယ်တချို့ကပြောပါတယ်။အခုဆိုရင်နေစဉ်ရက်ဆက်ဆိုသလိုမူဆယ်ကုန်သွယ်ရေးစုံမှာတိုက်ခိုက်မှုတွေရှိနေတယ်လို့ကုန်သွယ်တူက VOA ကိုပြောပါတယ်။
သာတော်ကသူတို့ဘက်ကပြောပါဘူးကုန်းလာကမလုံးမဖြစ်မကြည့်ရေလမ်းမဲ့လုံးချင်းလုံးလို့ပဲလဲကူမှာပဲဒီကုန်းလာကတော့တရားရာခိုင်နှုန်းတော်မတရားတော့အချိန်ဖြစ်သွားပြီခုလူတယောက်တော့ကျွန်တော်တို့ဒီမူဆယ်ကနေပြီးတော့နန်းချမ်းဘက်ကတော့ပတ်ပြီးတော့နမတူဘက်ကိုပြန်ပတ်ထွက်တယ်နမတူကမှလာချိုးတော်မှာတယောက်ရဲ့တယောက်ကို3သိန်းကျောက်ရှိတယ်လူတယောက်ရဲ့တရိတ်တော်မှာဒီပြည်ကြီးကသွားဖို့လာဖို့လို့ဆိုတော့ဘယ်လိုမှမဖြစ်နိုင်တဲ့အတိုင်းသာတစ်ခုပါပဲဒီလားရရခဏလေးအဲ့ငါးမိုင်ကမှတိကျခတ်ကြတယ်တယောက်နဲ့ထိရတယ်အိမ်ထဲမှာလည်းနဲ့ကြီးကြ
2019ခုနှစ်ဧပြီ19ရက်ကနိုင်ငံတော်အတိုင်ပင်ခံဒေါ်ဆန်းစုကြည်ရဲ့တရုတ်ပြည်ခီးစင်မှာမြန်မာဘက်ကစံနဲ့တရုတ်ကဓာတ်မြေဩဇာလေယာသုံးပစ္စည်းတွေကိုတိုက်ရိုက်လဲလှယ်ဖို့နှစ်ဖက်ဆွေးနွေးခဲ့ကြတာပါ။အဲဒီနောက်ဧပြီ21ရက်နေပြည်တော်မှာယူနန်ပြည်နယ်ကုမင်းအစိုးရဖွဲ့နဲ့ MOU ထိုးခဲ့ကြပြီးတစ်လကိုအမေရိကန်ဒေါ်လာ15သန်းလောက်လဲလှယ်ကြဖို့သဘောတူညီခဲ့ကြပါတယ်။ကုန်သွယ်ရေးဌာနကတော့စစ်ပွဲတွေကြောင့်တခြားနယ်စပ်ကိတ်တွေကိုအစားထိုးသုံးကြဖို့အခုအကြံပြုထားပါတယ်။ရှမ်းပြည်နယ်အထူးဒေသလက်အခွန်ဦးစီးဌာနကတော့သူတို့ဒေသကိုဖျက်ပြီးတရုတ်နိုင်ငံတာလော့စစ်စေးကိတ်ကိုကုန်တွေသွင်းမယ်ပို့မယ်ဆိုရင်အခွန်ထက်ဝက်လျှော့ပေးမယ်လို့ဒီရက်ပိုင်းထဲမှာပြောထားပါတယ်။တချို့ကလည်းကချင်ပြည်နယ်လွယ်ချေကိတ်ကနေတရုတ်ကိုပို့ကြပါတယ်။ဒါပေမဲ့တရုတ်ဘက်ကဝင်လာတဲ့ကုန်တွေကတော့လွယ်ချေကနေမန္တလေးကိုရောက်ဖို့အခက်အခဲရှိနေပါတယ်။ယူနန်ပြည်နယ်ကကုန်စည်ပို့ဆောင်ရေးလုပ်ငန်းတစ်ခုဖြစ်တဲ့ Asian Outdoor Company တာဝန်ခံက VOA ကိုအခုလိုပြောပါတယ်
။အခုကျွန်တော်လွယ်ချေလဲကမော်ကြီးပဲထုတ်ထားလို့ရဒီဆက်ကမော်ကနေရန်ကုန်မှာနေရလို့အဆင်မပြေဘူးဖြစ်နေတာဖြစ်နေတော့လေဒီကလုံဆုံးဖို့ဒီကဖြစ်နေတာကကိုယ်အစ်ကသားမရှိတော့ကုန်ကားတွေနဲ့တင်ကုန်ကားတွေသာစိတ်ကအားရန်တွေစီးကြည့်နေတော့လေဒီနည်းနည်းတော့ကြီးကောင်းတဲ့တေတာပို့ရှင်ပြေတော့အခုကလုံဆုံးဖို့ကြီးကောင်းတယ်ဒီကလမ်းကြောင်းတွေကမလို့ဆိုတော့ဘယ်သူမှမတည်ရအောင်လို့ဖြစ်ကုန်တာဒီအခုတော့တော်လည်းများတော့ကျွန်တော်တို့ကပါဝင်တော့ဒီတိုင်းလည်းလာထားတယ်ကျွန်တော်အရေးကြီးတဲ့ပစ္စည်းတွေဆိုတော့လေကြောင်းလေးပို့တယ်ပေါ့
ရေကြောင်းဘက်ကလည်းဈေးတွေတက်လာလို့တွက်ချေမကိုက်ကြောင်းလုပ်ငန်းရှင်တချို့ကပြောပါတယ်မြမစီဝါကူတန်းရဲ့နိုဝင်ဘာ16ရက်နေ့ကထုတ်ပြန်ကြမှာတော့ကချင်းလွယ်ကျေကိတ်ကနေစံနဲ့သီးနှံတွေမြမဘက်ကတင်ပို့နေကြောင်းပြောပါတယ်တရုတ်မြန်မာနိုင်ငံကုန်သွယ်မှုတန်ဖိုးဟာအာဏာမသိခင်ကာလ2019-20ဘဏ္ဍာနှစ်မှာအမေရိကန်ဒေါ်လာ12ဘီလီယံကျော်ထိရောက်ရှိခဲ့ပြီး2022-23မှာတော့9ဘီလီယံကျော်ကိုကျဆင်းခဲ့တာပါ။မြန်မာစစ်ကောင်စီစီးပွားကူးသန်းဌာနရဲ့ထုတ်ပြန်ချက်မှာတော့တရုတ်မြန်မာကုန်သွယ်ရေးဟာအခုနှစ် 2023-24 ဘဏ္ဍာနှစ်ပထမ6လထဲမှာအမေရိကန်ဒေါ်လာ2ဘီလီယံရထားပြီးပြီးခဲ့တဲ့ကာလတူထက်တန်း900ပိုလာတယ်လို့ဖော်ပြထားပါတယ်။စည်ရေးအချိန်မြင့်လာတဲ့အခုနှစ်အောက်တိုဘာလကုန်ကစပြီးတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဟာလုံးဝနှိပါရက်တန့်သွားပြီးလေချောင်းရေချောင်းကပဲကုန်သွယ်ရေးရှိရတာဖြစ်ပါတယ်ညာ
ရှမ်းမြောက်တိုက်ပွဲတွေကြောင့်တရုတ်မြန်မာကုန်သွယ်ရေးရက်တန့်လူနှိပါဖြစ်နေတဲ့အကြောင်းကိုကိုငင်းချမ်းအေးကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်အခုဆက်ပြီးတော့ဒီထိုင်းဆောက်လုပ်ရေးလုပ်ငန်းခွင်တစ်ခုမှာမြန်မာတချို့လစာမရဘဲဆွတ်ပစ်ခံရတဲ့သတင်းကိုလည်းတင်ပြပေးပါမယ်ထိုင်းနိုင်ငံရိုင်ယောင်ခရိုင်နီခွန်ပတနာမြို့ ဖနာနီခွန်ချေးရွာအုပ်စု၅ကစောက်လုပ်ရေးလုပ်ငန်းခွင်မှာအလုပ်ရှင်ကနေလောကလာစာနှစ်လစာမပေးဘဲဆွန့်ပစ်ထားတာကြောင့်ထိုင်းအလုပ်သမားရေးဆောင်ရွက်နေသူတွေနဲ့ဒီထိုင်းအာဏာပိုင်တွေကဒီလုပ်သမားတွေကိုကူညီဆောင်ရွက်ပေးနေကြပါတယ်။ဒီသတင်းပြေဆုံးကိုတော့ထိုင်းချေဆိုင်ဖြူရင်တောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။တရားဝင်အထောက်အထားရှိတဲ့မြန်မာလုပ်သားတွေဟာလောကလစာနှစ်လနီးပါးမရတဲ့အပြင်အလုပ်ရှင်ကဆွန့်ပစ်ခဲ့တဲ့အတွက်စားတော့နေထိုင်ရေးအခက်အခဲတွေကြုံနေရတယ်ဆိုပြီးမြန်မာ Humanitarian Action Center MHAC ကတာဝန်ရှိသူကိုရဲမင်းကအခုလိုပြောပါတယ
်အလုပ်ရှင်တွေကိုဆွန့်ပစ်သွားတာပေါ့စားတော့နေထိုင်ရေးလည်းခက်ခဲတယ်အတချို့တွေဒီလိုပြင်နိုင်ရေးသူစားနေရတဲ့ရှင်တွေကတကယ်ဒီသူစားနေရတဲ့ရှင်တွေလို့ပြရတယ်အလုပ်ရှင်ကဆွန့်ပစ်သွားတယ်ဆိုဒီလိုမားတွေကဒီထိုင်းနိုင်ငံတွေကအခုလက်ရှိတော့အခုအခုတောင်းနေပေးနေတာပေါ့နော်ဒီလူသမားတွေကိုလက်ရှိထိုင်းလူသမားကြီးရဲ့ဌာနတွေနဲ့လူမှုကြီးကြပ်ရေးဌာနတွေပါဝင်ထိုင်းလူမှုကြီးဖွဲ့စည်းရတဲ့ကွန်မြူနတီ
အခုအခါမှာတော့မြန်မာလူသား180ဦးကအထောက်အထားလက်မှတ်တွေပြည့်စုံစွာရှိနေတဲ့အတွက်ထိုင်းလူရှင်ကပေးရမယ့်ဘတ်ငွေ3သန်းခန့်ပေးဖို့အတွက်ကိုလည်းထိုင်းရနာပိုင်တွေကညှိနှိုင်းဆောင်ရွက်ပေးနေပါတယ်။အလုတ်ကန်ရှာဖွေရေးနဲ့အလုတ်သမားရေးရအရာရှိနိုင်စွန်ထရာကလာစီကတော့ဒီဆောက်လုပ်ရေးစိုက်ကိုလာရောက်ပြီးထိုင်းဘာသာနဲ့အခုလိုပြောသွားခဲ့ပါတယ်။
เอกสารที่ผมมีอยู่นะครับว่าเอกสารประจําตัวที่ผมต้องแล้วก็มีสิทธิ์อยู่ในนามของนายครับ
အလုတ်သမားတွေဟာဆက်ရွက်စာတန်းအပြည့်အစုံကင်ထားကြတဲ့သူတွေဖြစ်ပါတယ်အခုချိန်မှာသူတို့ရဲ့အရေးပေါ်လိုအပ်ချက်တွေကိုခရိုင်အလုတ်သမားရေးရာအဖွဲ့တွေအနေနဲ့ကူညီလှူဆောင်ပေးနေတဲ့အပြင်သူတို့တွေကိုတော့တခြားလုပ်ငန်းရှင်တွေစီမှအလုတ်ကင်တွေရှာဖွေပေးရေးတွေကိုလည်းလှူဆောင်နေပါတယ်ဆိုပြီးပြောဆိုသွားခဲ့ပါတယ်အလုတ်သမားတွေအတွက်အရေးပေါ်လိုအပ်နေတဲ့စားနပ်ရိက္ခာတွေကိုလေယောင်ခရိုင်လူမှုဖွံ့ဖြိုးရေးနဲ့လူသားလုံခြုံရေးဌာနကထမင်းနဲ့စံရိတ်ခါကြောက်တွေကိုအလုတ်သမားတွေကိုကူညီပေးခဲ့ပါတယ်ထိုင်းနိုင်ငံမှာအခုလိုမျိုးတရားဝင်အထောက်အထားရှိသူတွေတောင်အခက်အခဲဖြစ်နေတာကြောင့်တရားဝင်အထောက်အထားမရှိသူတွေကပို့ပြီးတော့ခက်ခဲနေကြတယ်လို့လည်းကိုရဲမင်းကပြောပါတယ်အ
ဲ့တော့ထိုင်းနိုင်ငံမှာလည်းဒီလိုသားဆိုင်ထောက်သားတွေပြည်စုံရှိတဲ့လူတွေတောင်မှလူဒုက္ခတွေဖြစ်နေလို့ဆိုရင်ထောက်သားမဲ့နေတဲ့သူတွေပြည်စုံတော်လေးကိုဒုဝင်ကြာဖြစ်နေတယ်ဒီအလုတ်သမားတွေပြည်ဝရတဲ့ဆိုင်ရုပ်ရှင်တွေတောင်များစွာရှိသလိုထိုင်းပြည်ရတကလည်းဒီလိုဆောင်မှုတွေပြည်နေကြလို့တဖက်ကလည်းလူသားချင်းရေးချိုးဖောက်နေတဲ့အလို့ရှင်ကြီးကလည်းအချိုးမြားတွေမှာခုပြည့်ကျန်ရှိနေသေးတယ
်။အခုလိုမျိုးအလို့ရှင်ကလောကလစာမပေးတဲ့အပြင်နေထိုင်နေတဲ့အလို့သမားတန်ရာတွေကနေဖိအားပေးပြောင်းရွှေ့ခိုင်းနေတဲ့အတွက်ဂရယောင်ခရိုင်အလို့သမားကာကွယ်ရေးအဖွဲ့တွေလောကအဖွဲ့တွေရဲတွေကလာရောက်စစ်ဆေးနေကြပါတယ်။စစ်ဆေးချိန်မှာအလို့သမားတန်ရာတွေကလည်းကျမ်းမာရေးနဲ့မငြိညွတ်တာကြောင့်အရင်ကတည်းကသတိပေးမှုတွေရှိခဲ့ပေမဲ့လိုက်နာတာမျိုးတွေမရှိတာကြောင့်အရေးယူမှုတွေဆက်လုပ်သွားမယ်လို့လည်းပြောဆိုသွားပါတယ်ရှင်
။ဒါကတော့ထိုင်းဆောက်လုပ်ရေးလုပ်ငန်းခွင်တစ်ခုမှာမြန်မာတချို့လစာမရတဲ့အပြင်ဆွန့်ပစ်တာပါခံရတဲ့အကြောင်းမအေးမာကသတင်းပေးပို့ခဲ့တာပါ။အခုတခါကတော့ဒီကမ္ဘာသတင်းစာမျက်နှာတွေမှာထိတ်တန့်ရောက်နေတဲ့ရှေ့လယ်ပိုင်းဒေသဂါဇာဘက်ကအခြေအနေကိုတလဲကြည့်ကြရအောင်ပါ။ဂါဇာဒေသမှာအစ္စရေးရဲ့ထိုးစစ်ဆင်မှုကြောင့်ဒီဒေသကစိတ်ယုံတွေမလဲပတ်နိုင်ပဲဖြစ်နေတဲ့အချိန်ထဲမှာပဲအစ္စရေးနယ်စပ်လက်ဗလွန်နိုင်ငံဘက်ခြမ်းကစစ်ရုံတွေအပေါ်ကိုလည်းဒီအစ္စရေးရဲ့လက်နက်ကြီးကြီးတွေကျရောက်လို့ထိခိုက်တာတွေရှိနေပါတယ်။ဒဏ်ရာရလူနာတွေများလာတဲ့အတွက်လူနာမဆန့်တဲ့ပြဿနာနဲ့ကြုံနေရပါတယ်။ရိုက်တာသတင်းဆောင်ပါကိုအခြေခံပြီးတော့မအိတ်သက်စင်ကပြောပြပေးပါမယ်ရှင
်။အစ္စရေးနယ်စပ်ကလက်ဗလွန်နိုင်ငံဘက်ကမြို့ရီနာမှာလက်နက်ကြီးကြီးကျတဲ့အတွက်အနီးနားကစစ်ရုံတွေမှာဒဏ်ရာရတဲ့လူနာတွေနဲ့ပြည်နေပါလေ။တိုက်ခိုက်မှုတွေကခက်ဆိတ်ဆိတ်ဖြစ်လာတဲ့အမျှစီးရုံအသေးလေးတွေမှာလူနာမဆက်တဲ့ပြဿနာနဲ့ကြုံနေရပါတယ်
။ဟာတလုံကန်တဘေးဒနာနာမစ်မ
တိုက်ခိုက်မှုတွေကအဝေးကဆိုရင်တော့ကျွန်တော်တို့ကြားနေရသေးတာပါ။နေဇက်ဖာကီလာယွာနဲ့ဝါဇီဒေတာကတော့တိုက်ခိုက်တံတွေအကုန်ကြားနေရပါတယ်
။ပြီးခဲ့တဲ့တစ်လအတွင်းမှာလည်းပေါက်ကွဲမှုတွေကြောင့်ဒဏ်ရာရတဲ့လူနာ51ယောက်ကိုဒီစီးရုံကကုသပေးခဲ့ရတဲ့အကြောင်းလက်ဗဒွန်နိုင်ငံတောင်ပိုင်းကမာယာယုံစီးရုံရဲ့ညွှန်ကြားရေးမှူးကပြောပါလေ။အရေးပေါ်ဂရင်က14လုံးပဲရှိတဲ့ဒီစေးရုံမှာဝန်ထမ်းမလုံလောက်မှုအပြင်လောင်စာဆီပြတ်တောက်မှုပါကြုံနေရတဲ့အကြောင်းသူကပြောပါလေ
။ဒီဟာဒါလ်ခေါ့ဖ်အကီဒီမိုဂျူဒ်လက်ကန်ဟ
ာဒါ။ကြောက်တရောတေချာပေါက်ရှိနေပါလေ။ဒါပေမဲ့လည်းဒါကကျွန်တော်တို့ရဲ့ကြမာပဲလေ။ကျွန်တော်တို့တတ်နိုင်တဲ့လောက်ရှိတာနဲ့ဆက်ပြီးတော့လှုပ်ဆောင်ရမှာကျွန်တော်တို့ရဲ့တာဝန်ပါ။အခြေအနေတွေတိကျပိုဆိုးမလာဖို့မျှော်လင့်ပါတယ်
။
ကာဇာဒေသမှာအစ္စရေးတိုက်ခိုက်မှုတွေကြောင့်ပါလက်စတိုင်းစစ်ရုံ25ခုမလဲပတ်နိုင်တော့တဲ့အကြောင်းဟမတ်စ်အဖွဲ့ကကြေညာထားပါတယ်။နေဆက်လက်ဗနော်နိုင်ငံဘက်ခြမ်းကိုအစ္စရေးလက်နက်ကြီးတီကြတဲ့အတွက်စစ်ရုံအသေးလေးတစ်ခုပြီးခဲ့တဲ့သတင်းပတ်တုန်းကထိမှန်ခဲ့တဲ့အကြောင်းလက်ဗနော်အာဏာပိုင်တွေကပြောပါတယ
်။ခဏအတင်းအနောခေယူဗန်တမ်းနေဖဂျာအဇဆာရူ
တမီးရဲ့အကိုရဲ့ဦးလေးတဲ့တမီးနဲ့အတူတူထိုင်နေတဲ့အချိန်မှာရုတ်တရက်ကြီးမစိုင်းလုံးထိခဲ့ရပါဒုံးဝင်လာတာမတွေ့ခဲ့ပါဘူး။သမီးတို့လည်းထိုင်နေရနေပြီးတော့အဝေးကိုလွင့်သွားပါတယ်။သမီးရဲ့အောက်မှာပူနေလို့ခံစားလို့လှမ်းကြည့်လိုက်တော့ခြေထောက်မှာသွေးရွှေထွက်နေပါတယ်။ဘာဖြစ်မှန်းလဲမသိပါဘူး။ခြေထောက်ထက်အဖြူရောင်တစ်ခုခုတော့ထွက်နေအောင်တွေ့ပါတယ်။အနောက်ကိုကြည့်လိုက်တော့အခုနကသမီးတို့ထိုင်နေတဲ့နေရာနဲ့တခန်းလုံးပရင်းမောက်မှန်နေကွဲနေအောင်တွေ့ရတာပါ။
တိုက်ခိုက်မှုတွေပိုပြီးတော့ပြင်းထန်လာတဲ့အမျှအရေးပေါ်အကူအညီမလုံလောက်တဲ့ပြဿနာနဲ့ကြုံရနိုင်တဲ့အကြောင်းကိုလည်းနာပါတီယာစီယုံကခွဲစိတ်ဆရာဝန်တယောက်ကပြောပါလိမ့်။
هلا بحكم اي مستشفى بلبنان نحن هلا جوزيتها بتكون على حدود
لبنان နိုင်ငံကစေယုံတွေအားလုံးမှာတရင်တစ်ပတ်လောက်ပဲခံနိုင်တာပါတစ်ပတ်မှာလူအယောက်40ကနေ50အထိဒဏ်ရာရလူနာတွေကိုစောင့်ရှောက်နိုင်ပေမဲ့အချိန်တိုတွင်းဒါမှမဟုတ်တရင်တစ်ပတ်အတွင်းမှာလူနာအယောက်40 50ကျော်လာပြီဆိုရင်တော့လဲဘနွန်ကဘယ်စေယုံမှတေချာပြင်ဆင်ထားတာမရှိပါဘူးစေယုံတွေမှာကတိုးလောင်ယုံတွေမရှိကြပါဘူး
2019ခုနှစ်တုန်းကလေဘနွန်နိုင်ငံရဲ့စီးပွားရေးပြိုလဲခဲ့ပြီးတော့ကျန်းမာရေးဆောင်ရှားမှုကဏ္ဍမှာအစိုးရထောက်ပံ့မှုနှဲလာပါလေ။အခုလည်းလေဘနွန်နိုင်ငံတောင်ပိုင်းအစ္စရေးနဲ့နယ်စပ်မှာပဋိပက္ခတွေတိုးလာနေတဲ့အချိန်ကျန်းမာရေးဆောင်ရှားမှုအရေးတကြီးလိုအပ်နေတာပါ
။ إذا نحن كنا عاملين فل
ဆိုတော့ကျန်းမာကြီးစီးပြည့်ရှိရဲ့ဆိုရင်ရက်30လောက်စေးုံလဲပတ်နိုင်ပါတယ်။
စေးုံလဲပတ်နိုင်မှုအတွက်ဆိုရင်ဒီနေ့ကိုနိုင်20မီးဆက်မောင်းရပြီးတော့လောင်စာစီဘိုတစ်လကိုဒေါ်လာ2000ထိကုန်ကြပါလိမ့်။လေဘနွန်အစိုးရရဲ့အထောက်ပံ့လည်းမရဘဲနဲ့အလူငွေကိုစောင့်ပြီးတရင်တစ်ပတ်ပြီးတစ်ပတ်စေးုံလဲပတ်နိုင်မှုအသက်ဆက်နေရတယ်ဆိုပြီးသူကအရှင်းပြပါလိမ့်။လောင်စာစီမရှိရင်တော့စေးုံကိုပိတ်ထားရုံပဲရှိတော့ပါလိမ့်။
التحديات الاكثر هي على صعيد الكهرباء والمازوت يعني الفيول
لانه يبيت حاله سيون ضوء ما شي مفيت لوعده لونسا زي نه بيسي كريا ري ما بو ساون ناي نه اچي نه جس مي ما شي ده اچي نوي لا جنرو ضوء اخكخه زوم ما به
အော်တိုဘားလောင်ကအစ္စရေးကိုဟာမတ်စစ်သွေးကြွတွေတိုက်ခိုက်မှုဖြစ်ပြီးတဲ့နောက်အစ္စရေးဘက်ကလက်တုံပြန်တဲ့အနေနဲ့ဂါဇာဒေသမှာထိုးစစ်ဆင်တိုက်ခိုက်နေရလေဖြစ်ပါလေတိုက်ခိုက်ခဲ့ရတဲ့ဂါဇာဒေသမှာစစ်ရုံတွေမလဲပတ်နိုင်တော့ပါဘူးအခုလည်းတိုက်ခိုက်မှုဖြစ်နေတဲ့အစ္စရေးလေဘနွန်နယ်စပ်ကစစ်ရုံတွေမှာပါလူနာမဆက်တဲ့ပြဿနာနဲ့ကြုံနေရတာဖြစ်ပါလေရှင်
မေးသက်စင်ပြပြသွားခဲ့တာပါရှင်အခုတခါကတော့အာဖရိကဘက်ကသတင်းတပုတ်ကိုလည်းတလက်တင်ပြပေးချင်ပါတယ်ဇမ်ဘီယာနိုင်ငံနဲ့တရုတ်နိုင်ငံကြား2022ခုနှစ်အတွင်းကုန်သွယ်မှုဟာဒေါ်လာ5ဘီလီယံကျော်ထိတိုးလာတဲ့အကြောင်းဇမ်ဘီယာအာဏာပိုင်တွေကပြောပါရယ်ဒီလိုကုန်သွယ်မှုတိုးလာတာကတရုတ်ကုန်ပစ္စည်းတွေဇမ်ဘီယာပြည်တွင်းဈေးကွက်ထဲကိုအလုံးရင်းနဲ့ဝင်ရောက်လာတာဖြစ်ပါရယ်ဇမ်ဘီယာပြည်သူတချို့ကတော့ရွေးချယ်စရာကုန်စည်တွေပိုများလာတာကိုသဘောကျကြတာရှိတယ်လို့တချို့ကလည်းဒီထုတ်ကုန်တွေရှင်ပြိုင်လာရမှုကိုမကြိုက်ကြသူတွေလည်းရှိပါရယ်ဇမ်ဘီယာနိုင်ငံလူစာကာကနေကက်တီရှော့ပေးပို့တဲ့သတင်းဆောင်ပါကိုတော့မတ်တိန်ထက်ကတင်ပြပါမယ်ရှင်
။ဇမ်ဘီယာနိုင်ငံကခြားခြားခြားဈေးကဈေးတယ်ဂျိုးနက်စ်နာဂါလာကတောင်အာဖရိကကနေတင်သွင်းတဲ့ကုန်မာတွေကိုရောင်းချသူဖြစ်ပါလေ။အရင်ကတော့အဝတ်ထည်တွေရောင်းခဲ့ပြီးမဲ့ဈေးချိုတဲ့တရုတ်ထည်တွေကိုမရှင်းပြိုင်နိုင်တော့တာကြောင့်ဆက်ပြီးမလုပ်ဖြစ်တော့တာပါ။စီးပွားရေးလုပ်ရတာခက်တယ်လို့နာဂါလာကပြောပါတယ
်။ And I later adjusted to start selling
အရင်ကတော့အဝတ်ထည်ရောင်းပါတယ်။ဒါပေမဲ့ဈေးပေါ်တဲ့တရုတ်ထည်တွေဈေးကွက်ထဲဝင်လာပြီးနောက်မှာတော့ကုန်မာပစ္စည်းတွေအယောင်းဝင်လုပ်တဲ့ဘက်ကိုလုပ်ငန်းပြောင်းခဲ့ရပါတယ်။
လူစာကာကကုန်တည်သူဖြစ်တဲ့အစ္စဝပီကတော့တရုတ်ကတင်သွင်းတဲ့လျှက်စစ်ပစ္စည်းတွေကိုရှောင်ပါတယ်။သူကတော့တရုတ်ကုန်တွေကိုနှစ်သက်ပုံမှာ
China is producing
ကျွန်တော်တို့လိုချင်တဲ့ကုန်ပစ္စည်းမျိုးစုံကိုတရုတ်ကထုတ်ပါတယ်။ကျွန်တော်တို့ဖုန်းတွေ laptop တွေရောင်းတာဖြစ်ပြီးသိတ်ကောင်းပါတယ်
။တရုတ်ကအတွင်းကုန်တွေအပေါ်လူစာကာကသုံးဆသူတွေကြားမှလည်းသဘောထားအမျိုးမျိုးရှိပါတယ်။
I prefer western products.
အနောက်နိုင်ငံထုတ်ပစ္စည်းတွေကတော့ရေရှည်ခံလို့ကြိုက်ပါတယ်။တရုတ်ထုတ်ကုန်တွေကတော့ဈေးပေါ်ပြီးရေရှည်မခံတာကြောင့်မကြိုက်ပါဘူ
း။ I mean support ကျွန်တော်တို့အာဖရိကတိုက်သားတွေအတွက်တရုတ်ကအငြင်းတန်းရက်တည်နေတာကြောင့်တရုတ်နဲ့ပိုပြီးနှိစက်တာကိုထောက်ခံပါတယ်။တရုတ်ထုတ်ကုန်တွေကိုလည်းကြိုက်ပါတယ်
။ဈေးပေါ်ရေးပညာရှင်အီမန်နျူအယ်ဇူလူကတော့ဇမ်ဘီယာလိုနိုင်ငံတွေအနေနဲ့တရုတ်ရင်းနှီးမြှုပ်နှံမှုကနေအကျိုးအမြတ်ပြည့်ပြည့်ဝဝမရဘူးလို့ပြောပါတယ်။ Zambia နဲ့တရုတ်နှစ်နိုင်ငံလုံးအကျိုးရှိစေရည်အတွက် Zambia နိုင်ငံတဲကိုတရုတ်ကုန်ပစ္စည်းတွေတင်သွင်းမှုတင်မဟုတ်ဘဲလုပ်ငန်းကျွမ်းကျင်မှုနဲ့ကုန်ထုတ်လုပ်မှုတို့ပါပါဝင်လာရေးနှစ်နိုင်ငံအာဏာပိုင်တို့ဆောင်ရွက်တာကိုသူကတွေ့မြင်လို့နေတာဖြစ်ပါတယ်
Well, it has helped to provide, that accessibility.
ကြည်တွင်းမှာထုတ်လုပ်တဲ့ထုတ်ကုန်တွေရရှိသုံးစွဲနိုင်ရေးထောက်ကူပြုတဲ့အချိန်ထဲမှာပဲ Zambia မှာထုတ်လုပ်တဲ့ကြည်တွင်းထုတ်ကုန်တွေအတွက်ပြင်းထန်တဲ့ရှင်ပြိုင်မှုလည်းဖြစ်စေပြီး Zambia အခြေစိုက်ကုန်ထုတ်လုပ်မှုလုပ်ငန်းတွေအပွင့်ပြိုးရေးကိုလည်းတနည်းတစ်ပုံနဲ့ဥတီသွားစေပါတယ်
ပြီးခဲ့တဲ့စက်တင်ဘာလအတွင်းတရုတ်နိုင်ငံကိုသွားခဲ့တဲ့ဇမ်ဘီယာသမ္မတဟာကင်ဒဲဟီရှီလီမာကတော့တရုတ်နဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုခိုင်မာအကောင်အညီရည်ရွယ်ပြီးနှစ်ဖက်အကျိုးတူသဘောတူညီချက်တွေကိုလက်မှတ်ထိုးပါတယ်။ဇမ်ဘီယာရဲ့ကုသရေးဝယ်ရေးကုန်သွယ်ရေးနဲ့စက်မှုဆိုင်ရာဝန်ကြီးချီပိုကာမူလန်ကာကို VOE ကတယ်လီဖုန်းနဲ့ဆက်သွယ်မိမြန်းတာမှာတတူတူဖို့ရေးလျက်စစ်ခြေတယ်နဲ့စိုက်ပျိုးရေးကဏ္ဍတွေတွင်ကဇမ်ဘီယာပြည်သူတွေအတွက်လုပ်ငန်းကျွမ်းကျင်မှုတွေလွှဲပြောင်းပေးရေးဇမ်ဘီယာမှာကုန်ထုတ်လုပ်ငန်းတွေတည်ထောင်ရေးအတွက်တရုတ်အာဏာပိုင်တွေနဲ့ဇမ်ဘီယာအစိုးရကညှိနှိုင်းကကဆောင်ရွက်နေပါတယ်လို့ပြောပါတယ်ရှင်
ဇမ်ဘီယာနိုင်ငံမှာတရုတ်ကဒီကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေတိုးမြင့်လှုပ်ဆောင်နေတာအနေနဲ့ပတ်သက်ပြီးတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြပေးခဲ့တာပါအခုဆက်ပြီးကျန်းမာရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ပြောပြပေးပါမယ်ကိုမှစီးချိုယောဂါမရှိဘူးဆိုရင်တော့သွေးထဲမှာတခြားတဲ့နည်းနည်းလေးများနေတာကနှလုံးယောဂါဖြစ်နိုင်ချေများသွားနိုင်တယ်လို့ဆရာဝန်တွေကသတိပေးပါတယ်။စီးချိုတတ်မှတ်ချက်ထဲမှာမရောက်သေးပေမဲ့လို့ဖြစ်နိုင်ချေနီးနေတဲ့ယောက်ျားတွေမှာနှလုံးယောဂါဖြစ်နိုင်ချေက30ရာခိုင်နှုန်းမြင့်တက်သွားတယ်လို့ UK ကသတိတရီကပြောပါတယ်။အမျိုးသမီးတွေဆိုရင်လည်းဒီအနေကိုပိုလို့တောင်ရင်ဆိုင်နေရတယ်လို့ပြောပါတယ်။ AP သတင်းဆောင်မကိုအခြေခံပြီးဦးတင်မောင်တန်းပြောပြပါမယ်ရှင်
။နိုဝင်ဘာ14ရက်မှာကြာရောက်ခဲ့တဲ့ကမ္ဘာစီးချိုယောဂါနေ့ရဲ့ဆောင်ပုဒ်ကဖြစ်လာနိုင်မဲ့ယောဂအန္တရာယ်ကိုသိဖြစ်နိုင်မဲ့ကာကွယ်ကုသဘုံကိုသိဖြစ်ပါတယ်ဒီဆောင်ပုဒ်ကကုသမှုကောင်းကောင်းမရသေးတဲ့သူတွေကိုရည်ရတာပါဒါပေမဲ့ဖြစ်လာနိုင်မဲ့ယောဂအန္တရာယ်ကြောင့်အောင်ကိန်းဆိုတာကအရင်တုန်းကပြောခဲ့တဲ့သတ်မှတ်ချက်တွေနဲ့မကတော့တာကိုပကြမီကထွက်လာတဲ့သူတွေနဲ့မှတွေ့ရပါတယ်သူတွေဒီတွေအတွက်စီးချိုတဲ့နှလုံးယောဂချိတ်ဆက်နေတာကအောင်းဩစရာမဟုတ်ပေမဲ့လူအတော်များများအတွက်သွေးထဲမှာတခြားတဲ့နည်းနည်းလေးမြင့်တက်သွားတာနဲ့နှလုံးယောဂါအနေကြီးမားသွားမယ်လို့တော့သူ့သိတီတွေကမျှော်လင့်မထားခဲ့ကြပါဘူးသူ့သိနာကိုလေ့လာခဲ့ပြီးရေးသားခဲ့သူဒန်ဒန်ကာကွယ်ရင်းနဲ့အပူပိုင်းဆိုင်ရာစိတ်ပညာတက္ကသိုလ်ကဒေါက်တာခရစ္စတိုဖာရက်ကအခုလိုပြောပါတယ်
What we found is that the risk of heart disease was present
ကျွန်တော်တို့တွေ့တာကတော့စီးချိုလို့သတ်မှတ်ရလောက်အောင်တွေ့တဲ့မှာတချို့တက်တိတ်ကြီးများနေတဲ့သူတွေမှာနှလုံးယောဂါအန္တရာယ်ရှိတာတွေ့ရပါတယ်စီးချိုလို့သတ်မှတ်ရတဲ့အဆင့်ကိုလည်းမရောက်သေးပေမဲ့တွေ့တဲ့မှာအတော်အသင့်တချို့တက်များနေတဲ့မျိုးသားမျိုးသမီးတွေမှာလည်းအဲ့ဒီအန္တရာယ်ကိုတွေ့ရပါတယ
်လန်ဒန်ယောဂါကာကွယ်ရေးနဲ့အပူပိုင်းစိတ်ပညာတက္ကသိုလ်ကသူ့သိသိတွေဟာလူပေါင်း 4,200 ရဲ့ဆေးမှတ်တမ်းတွေကိုလေ့လာခဲ့ကြတာပါ2006ကနေ2010အတွင်းပြသခဲ့ကြတဲ့သူတွေရဲ့ဆေးမှတ်တမ်းတွေဖြစ်ပါတယ်နှလုံးယောဂါရာသွေးမရှိခဲ့ဘူးသူတွေရဲ့မှတ်တမ်းအချက်လက်တွေပါလေ့လာရမှာပါဝင်ခဲ့တာပါဒီမှတ်တမ်းအချက်လက်တွေမှာသွေးမှာရှိတဲ့အချို့တတ်တဲ့တခြားဆက်သက်ချက်မှတ်တမ်းတွေပါဝင်ကြပါတယ်အဒီသူတွေရဲ့ကျန်းမာရေးအခြေအနေကိုနောက်ထပ်နှစ်ပေါင်း15နှစ်ကြာဆက်လက်စုဆောင်းပြီးလေ့လာခဲ့ပါတယ်ပေးရှိရတာတွေကိုဒေါက်တာခရစ္စတိုဖာကအခုလိုဆက်ပြီးပြောပါတယ
် We found there were 4 factors that explained the
large ယောဂါတွေနဲ့အမျိုးသမီးတွေအကြောင်းသွေးအချို့ဓာတ်နဲ့နှလုံးယောဂါအဆက်အဆက်ကိုပေါ်ပြတဲ့အကြောင်းအချက်၄ရပ်ကိုကျွန်တော်တို့တွေ့ပါတယ်နှစ်ခုကဝါရာကိုတိုက်တာချက်ဖြစ်ပါတယ် BMI လို့အင်္ဂလိပ်လိုအတူကောက်ခေါ်တဲ့အရက်နဲ့အလေးချိန်အပေါ်အခြေခံတွက်ချက်တဲ့ကိုယ်ခန္ဓာရဲ့စီညွန့်ကိန်းနဲ့ခါတင်အချို့အစားဖြစ်ပါတယ်။နောက်နှစ်ခုကတော့ကာကွယ်ရေးဆေးဝါးတွေဖြစ်ကြတဲ့သွေးကျဆေးနဲ့စီကျဆေးတွေဖြစ်ပါတယ်။ကျွန်တော်တို့ရဲ့လေ့လာတွေ့ရှိချက်အရကတော့အမျိုးသမီးတွေမှာသွေးအချို့ဓာတ်မြင့်တက်သွားလေ၊ကိုဝါလေ၊ခါတင်အချို့ကအမျိုးသားတွေထက်ကိုကြီးသွားလေဖြစ်ပါတယ်။သွေးအချို့ဓာတ်များသွားလေအစီကျဆေးနဲ့သွေးကျဆေးသုံးတာနည်းသွားလေကိုတွေ့ရပါတယ်။
ဒီလေ့လာချက်မှာ HbA1c ကိုလေ့လာသူတွေကကြည့်ကြတာပါ။ဒါကတော့သွေးနေဥတွေမှာကပ်ရှိနေတဲ့အချို့ဓာတ်ဖြစ်ပါလေ။ခန္ဓာကိုယ်ကအချို့ဓာတ်ကိုကောင်းကောင်းမသုံးနိုင်တဲ့အခါအချို့ဓာတ်တွေကသွေးနေဥတွေမှာတောကပ်နေတာပါ။သွေးစစ်တဲ့အခါအ A1C 6.5 နဲ့အထက်ဆိုရင်စီးကျိုရှိပြီလို့သတ်မှတ်ပါတယ်။၅ .5 ကနေ 6.4 အတွင်းစီးကျိုရှိပြီအခြေအနေလို့သတ်မှတ်ပါတယ်။စီးကျိုတော့မဟုတ်သေးဘူး။အဲ့ဒီရှိပြီအခြေအနေမှာကိုနှလုံးရောဂါရဖို့အမျိုးသားတွေမှာအန္တရာယ်30ရာခိုင်နှုန်းများသွားတာကိုဒီလေ့လာချက်မှာတွေ့ရှိရတာပါ။စီးကျိုဖြစ်နေပြီဆိုသူတို့တော့နှလုံးရောဂါအန္တရာယ်က90ရာခိုင်နှုန်းထိများသွားတာကိုတွေ့ရပါတယ်။အမျိုးသမီးတွေမှာကတော့စီးကျိုရှိပြီးအခြေအနေမှာကိုနှလုံးရောဂါအန္တရာယ်က90ရာခိုင်နှုန်းနဲ့အထက်ပိုများသွားပါတယ်။ဒီလေ့လာချက်မှာဘဝနေထိုင်မှုနဲ့ဆက်ဆက်နေတာကိုလည်းဒေါက်တာခရစ်စတိုဖာကအခုလိုတွေ့ရှိခဲ့ပါတယ
်။ If somebody lives more of an active lifestyle, eats healthy, doesn't smoke.
ဘဝနေထိုင်ပုံကအားကစားလုပ်မယ်၊ကျန်းမာမယ်၊အစာအတောက်စားမယ်၊စိတ်လိမ်မတောက်ရင်တွေးထဲမှာအချိုဓာတ်ကပိုပြီးနည်းနေတတ်ပါတယ်။ကျွန်တော်တို့တွေ့တာကတော့တွေးအချိုဓာတ်အတော်အသင့်မြင့်နေသူတွေတနည်းဆိုရရင်စီးကျိုဖြစ်ခါနည်းအဆင့်ရှိသူတွေဟာစီးကျိုသမားတွေလိုပဲနှလုံးရောဂါဖြစ်မဲ့အန္တရာယ်ရှိတယ်ဆိုတာပါပဲ
။အကြံအားဖြစ်ဆိုရင်တော့လူတစ်ယောက်ရဲ့ကျန်းမာရေးဟာစိတ်လိမ်မတောက်တာလုံးလုံးရှာရှာတော်တော်လာလာအားကစားလုပ်တာနဲ့ကျန်းမာရေးနဲ့လျော်ညီတဲ့အစာတောက်တွေစားတောက်တာနဲ့ဆက်ဆက်နေတယ်ဆိုတဲ့အချက်ပဲဖြစ်ပါတယ်ခင်ဗျာကျွန်တော်တပေါင်းသားမှာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တဲရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့တပြိုင်နက်တည်းရရှိနိုင်ပါပါ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Bloomberg အပြရာအမှတ်လေးပါတာကြည့်ပြီးစီမားရရှင် VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်
မင်္ဂလာမနက်ခင်းပါရှင် VOA American တန်ရဲ့နိုဝင်ဘာလ18ရက်တောက်ကြနေမနက်ခင်း Radio Season 2ကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါမြန်မာစံတော်ချိန်မနက်9နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့် Season 2ကိုတော့ line meter 32.49 ကနေဖမ်းယူနိုင်ပါတယ်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကျန်းမာရေးနဲ့တိုင်းရင်းသတင်းတော် Season ကိုတင်ဆက်ပေးမယ့်အထက်ကမှအရင်ဆုံးဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုကြည့်ကြရအောင်ပါရှင်လွန်ခဲ့တဲ့လတုန်းကကျင်းပခဲ့တဲ့အပြစ်ရစာချုပ်၈နှစ်ပြည့်အခမ်းအနားတက်ရောက်တဲ့သူတွေဟာသူတို့ဘဝရက်တည်ရေးအတွက်စစ်ကောင်စီနဲ့ဆက်ဆံနေကြတာဖြစ်တဲ့အကြောင်းဦးအောင်ခင်ကရေးသားပြီးတော့ကိုညာဝင်းအောင်နဲ့အတူတင်ပြထားပါရရှင်ဒီကမှာရှင်ကျမတို့ဒီစက်ပိုင်းဆိုင်ရာချွေးရမှုတစ်ခုကြောင့်မလို့အခုထုတ်လွှင့်ပေးမဲ့အစီအစဉ်ကိုခေတ္တလေးရပ်ဆိုင်ထားမှာဖြစ်ပါတယ်။ View American အတန်းကနေပြီးတော့နောက်ဆုံးရဒီမြန်မာ American သတင်းတွေအပါအဝင်နိုင်ငံတကာသတင်းတွေကိုစုံစုံလင်လင်နဲ့တင်ပြပေးနေတာဖြစ်ပါတယ်။ကျမတို့ဒီတင်ပြပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ဒီ Facebook စာမျက်နှာနောက် VOA ရဲ့ YouTube နဲ့ VOA ရဲ့ဒီမြန်မာပိုင်း website စာမျက်နှာဆိုရင်လဲ burmese.voanews.com စလုံးပေါင်းရင်တော့ burmese.voanews.com မှာလဲကျမတို့ရဲ့ season တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဒီအခုတင်ဆက်ပေးမဲ့ဒီဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက် season ကိုမထုတ်လွှင့်နိုင်တဲ့အတွက်ကြောင့်မလို့ပေါ့နော်ဒီ season ပြီးမှတင်ဆက်ပေးမဲ့နောက်ထပ် season ကိုကျမတို့တင်ဆက်ပေးမယ်ဆိုရင်တော့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဒီ season မှာကတော့ e-secret and ရဲ့အကြောင်းကိုအပိုင်းတစ်ပိုင်းခွဲပြီးတော့တင်ပြပေးထားတာဖြစ်ပါတယ်ဒီဆက်လက်ငွေရှူတာကြောင့်မလို့အသက်ရှူလမ်းကြောင်းနဲ့အဆုတ်ယောဂါထိခိုက်တာအပြင်တခြားဒီကျန်းမာရေးအန္တရာယ်ကြီးမားတာရှိရဲဆိုပြီးတော့ကျန်းမာရေးပညာရှင်တွေကသတိပေးပါတယ်ဘယ်လိုအန္တရာယ်ရှိနေတာပါလဲဘာကြောင့်လဲဆိုတာကိုတော့ဒီ Health Digest ကျန်းမာရေးနဲ့ဆေးပညာချာနဲ့အငိမ့်စား Editor ချုပ်နဲ့ပြည်သူ့ကျန်းမာရေး Foundation အလုံးမှုဆောင်အဖွဲ့ဝင်ဒေါက်တာတင်မောင်ထွေးခေါ်ဒေါက်ထွေးစေမန်းကိုကိုဝင်းမင်းကမေးမြန်းထားပါတယ်ရှင
်Okay, Dr. Demontre, Dr. Seaman Khmer. ကျွန်တော်တို့ vape တောက်တာ vaping လို့ခေါ်တဲ့ဒီဆေးလင်းငွေရှူတာစတင်ခဲ့ပုံနဲ့ဆေးလိလူပဲနည်းနည်းများအန္တရာယ်ရှိတာကိုရေးပြရပြီးခဲ့တဲ့တစ်ခေါက်ကပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးဘလူးအသေးစိတ်အန္တရာယ်ရှိတာကိုဆက်ပြောမှာမို့ဘာကနေစပြီးတော့ရှင်းပြကြရလဲဆရာကြီ
း Company Vita Secret ဒီမှာတော့ဒီဆေးလိရှူဖို့မှုတွေမှာ chemical ရဲ့ control တော့ပါ
တယ်ဒါလည်းဒီဆေးရပါဆရာနော
်ဟုတ်ပါတယ်အဲဒီမှာကတ်မီယန်တို့ကတ်တူကတ်ဒီဇွန်တာဒီပနာများလို့ပါတယ်
ဒီခုတိတ်ပြီးပြပါမှာကြတော့တရားအလိုမများဘူးတို့တော်လဲဒီတော့ကျွန်တော်တို့ပါပေးရမယ်ဒါပေမဲ့ဒီကောင်နဲ့များရပါပဲအဲ့တော့ဒီညကိုတင်းရဲ့အဖက်ကြောင့်အများဆုံးကတော့တက်စီလမ်းကြောင်းလေးအစိုးရတို့ကပေးတယ်ပြီးတော့ညမျိုးတို့ကိုကျင်းစေတယ်တက်စီကောင်ကျော်တော်ကြီးပါလေဆိုးမှာဆိုလို့ရှိရင်တော့ဆိုးပြန်သာဖြစ်ဒီဖြစ်အောင်ပေးနိုင်တယ်ဟုတ်ကဲ့ဆရာနောက်ရောဒီဆင်းလေးစောက်တဲ့အန်ဒီရဲ
ada macam mana le, cangsur le, macam macam ni, ada macam mana le, tu tu le. Tapi pusing dari flavour sebab tu, na, ni ada orang tu tu, biasanya dihai ni korang mesti, tapi mana le, sama kerja tu juga.
Tadi jadi,
okay, di pada sema tu ni biasanya kita kerja pada, saya orang orang kan sahaja buat api ni, kalau di flavour tu siapa, tu orang kan sahaja kerja ni ni siapa, tu orang ni ada lu orang di luar orang, jauh je mana. ตัวเราแต่กูว่าที่ของเฟรนด์ซับเราตัวเจ้าเนี่ยบอกว่าที่นายเรามาจ้าเรื่องก็จะเฟรนด์ซับจะเป็นเรื่องเดือดเลยที่สตาร์ยาเราเนี่ยนายมันรู้ว่าเป็นคนดีก็ใช่สิ่งนายเรามันรู้ว่าเป็นผู้ตัวเจ้าในนั้นเราไม่ก็เนี่ยเราดูเรื่องปานนะเช่นเช่นเจ้าแต่ไม่ที่แกมัวเราดูเราที่ว่าเราเป็นคนเจ้าได้ไหมเนี่ยไม่พอเราเป็นกว่าไหม
โอเคเสียนาทีเพียงแค่ดูเรื่องที่ใครในเนี่ยในท่าอย่างเซลล์เนี่ยกว่าที่ล่ะเสียนเฟรนด์ไม่ก็
ทุกคนต้องรู้สิ่งตัวตัวเขาเป็นเลยถ้าเราเรียนที่ไหนจะมาอีกตัวที่ตัวเราเด็กสิ่งเลี้ยงมือเลยอ่ะมีคนจะท้องท้องเนี่ยตัวนี้ก็เปลี่ยนเลยคำว่าตัวจริงปีนี้มาเสียดูดีเพราะฉะนั้นสิ่งเลี้ยงมือชีวะแล้วก็ชีวะเลยมีจุขาตัวเป็นขาเนี่ยตัวเราขยันมีขาตัวเลยตัวเล็กไม่ใช่แล้วนะชีวะเราเสียปีนี้มาเสียเกลียวที่จะลูกเยี่ยสีเราจะไม่มาโกงเด็กชีวะมือจะยาวหน่อยมาเลยไอ้คนขาเนี่ยลงไปกันอยู่ปุ๊บชัวร์
เพราะว่าเนี่ยมือเรียนสั่งเนี่ยว่าเฟรนด์มือเราดูที่ไฟฟ้าเรียกอันนี้มาตั้งมาทำเฟรนด์ต่อเลยเนี่ยดีบ่ดีแล้วตั้งมาทำเลยที่ต้องเชื่อเรื่องคุยเรียกว่าหรือว่าต้องเชื่อต่อเลยอะไรเพราะว่าคุยต่อเลยเพื่ออยู่ที่ทางลี่กูที่เรื่องเนี่ยว่าแต่ว่าอุบัยลูตาหาเรื่องที่เฟรนด์เป็นเฟรนด์โซนุตั้งมาทำเรื่องเนี่ยอะไร มาเยอะสิ่งนี้จะต้องมีข้อค้ามาเรื่องข้ามาเรื่องทรานสปอร์ตยาบาลเรียนบ่เดโมซิตเรื่องฟาชิบินอันนี้มาต้องการมีปีกเช็คบาร์เลยคือเราช่วยจะรอแต่เนี่ยมาเกษตรนี่จะสมมติเอเรียคือเซลล์ตัวเรียกเราเนี่ยคือข้างนี้ก็มีรูปยาเรียสูงอยู่อุบลมาลูกหลานชีเป็นเจ้าช่วยเนี่ยเรียเรื่องอยู่ชีเนี่ยว่าเลยคือเราที่กลุ่มเนี่ยมาเซลล์นี่เป็นเจ้าตัวนี่อันนี้น่ามาชีดอจูเน่
ใครต่อดีอ่ะเนื้อสุกเยอะตรงไปกว่าบ้างไหมแต่เราใครต่อเชียงนี่มีเป็นตรงเลยจังมาถ้าดูมีเมื่อสี่เดือนว่ามีมีบาร์ก็ละมาพิชิตพิชิตนักข่าวไม่เคยต่อเลยยาวเลย
โอเคเสียแล้วเธอเหรออันนี้เชียงมั้งล่ะ
โอเคเสียงเงินชีวิตจะมั้งเนาะอันนี้ก็ที่มาบอกเลยคนรู้งานเลยเปลี่ยนไปที่เสียงก็เสียงที่ทั้งที่สี่ตรงส่วนนี้บอกเลยคนรู้งานเนี่ยเราเชื่อคนสาระบอกเลยคนสาระเลยแต่เสียงที่ดูเหมือนมีบาร์ไหมนั่นก็ ฟิลิปเดมกาวไปฟิลิปปินส์นั่นก็ชิชาโร่ไปยองกีจองชูราโร่นั่นก็สูงวิ่งในคันเนี่ยมาเลยชิชาสูงวิ่งสูงเลยชูราเลยอะไรอะไรเลยที่เล่นอยู่ชูราเลยว่าไปถ้าฟิลิปปินส์เนี่ยดูดูว่าไปอ่ะอีพีก็เนี่ยไปว่าเนี่ยไปลงเนี่ยปีนี้ปัจจัยที่กงมุ่งที่ฟิลิปปินส์มุ่งเข้าตามนโยบายเลยนั่นส่งข้อว่าว่าเสียงนั่นโอเคเราเนี่ยก็ว่าจะมาอีกว่าพี่เสียง เที่ยวที่ตรงสิตรงส่วนที่ช่วยยืมมือบ่เพื่อบริการไอ้เพื่อวันนั้นเนี่ยมันมีเราอารมณ์ชมมือมือเราลงเจ้าหน้าบ้านเลย ESP นี่เราดูก็พอว่าเลยเราช่วงนี้สมมติเดบิวต์เสร็จแล้วก็ว่าเลยแต่บางการเรื่องทำนโยบายเลยเราช่วงนี้มีอาชีพเซลล์ต่อแดงก็พิจารณาบ่ ESP
เราชอบนิสสุกินต์ไปเจอสิ่งก่อนเลยโอเคเสียที่เซลล์เวชูเรียกพิเศษมาอย่างที่พูดในอันนี้ชีดีแล้วเสียที่เพื่อนในกลุ่มนี้เนี่ยผู้พาเฟลล่าเลยทุกคนแต่ก็ว่ารู้มั้ยยังปีเตอร์ที่บอกที่เอชเจเนอร์ยังอัดดอกเตอร์เสียใจจะ
အခုဒီအတိုင်းပဲဒီကိစ္စကလေးတွေကဟိုအီလက်ထရောနစ်ဒီဗိုက်စ်ကိုအရင်စိတ်ဝင်စားရတာလေသူအဆန်းလေးတွေဆိုလို့ချင်းအခုဒီ ESC တွေကပုံစံမျိုးနဲ့တချို့ဆေးရံပုံစံဘောပန်လိုခေါင်းလိုပုံစံတချို့ကျတော့မင်းမျိုးစစ်လိုဟာမျိုးတွေပြပြလေးပြားလေးတွေအဲ့ချက်ပြောင်းလာတယ်တချို့ဆိုရင်အဲ့ဒါလေးလည်းရင်းမှာချိန်ချတော့ဟိုဖက်ရှင်လေးတော့ပြင်နေပြီလေဟုတ်ကဲ့ချက်ပြီလေပါဆရာနော်အဲ့ချက်ပြီလေ
မျိုးနဲ့ထုတ်တယ်ဒိုင်းဟလာလေးတွေနော်အယောင်အစလာပါကလေးကိုဆွတ်ထုတ်နိုင်တဲ့ဟို attractive ဖြစ်တဲ့ကလာလေးကိုသုံးတယ်နောက်ကလေး cartridge လေးတွေပေါ့လေအစားထိုးရတဲ့အထဲမှာထည့်ရတဲ့ indicate ထည့်တဲ့အရေးဘူးလေးဆိုရင်လက်လက်မပါလေးပိုင်းအောင်လေးဟာတဲ့လောက်ကိုပဲအစားထိုးဖို့လေဟာအမှုပေါ့ဒီကစီစားမှုလို့ပေါ့လေဆိုလေးလေးတားလို့အဲ့ဒါလေအမျိုးမျိုးကဒီကတည်းကချိုကလက်တောက်မှာပေါ့အဲ့တော့ကြာရင်တော့လက္ခဏာအရေးကြီးတောက်မှာခွာလာပြီးလွတ်လို့ရတယ်ဟုတ်ကဲ့အဲ့ဒီ sonic smoking device တွေကိုပဲကလိလို့ရတယ်အစိုးလို့ရတယ်ဟာအငွေ့အဟိုင်းထောင်လို့လို့ရတယ်နည်းနည်းနဲ့ထောင်လို့လို့ရတယ်ခက်ပြင်းကြီးချူရင်လည်းဆိုရင်ခက်ပြင်းလို့လို့ရတယ်အဲ့ဒါလေးလည်းချက်ဆော့လို့ရအောင်လည်းအပူပစ္စည်းတွေရောင်းလာမှအများကြီးပဲเนาะအဲ့ဒါလေးလည်းတွေ့ကြည့်ဝေလို့ဆိုရင်အစားတအားကုန်တာပေါ့လေ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဒါကတော့အပတ်စဉ်တင်ဆက်ပေးနေတဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ရှင် VUE ကနေထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေကို VUE ရဲ့ဒီ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့နိုင်ထက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တိုင်းရင်းသတင်းလောကအစီအစဉ်ကိုတင်ဆက်ပေးပါမယ်နေဆက်ဒေတာတိုင်းရင်းသတင်းတော်တွေကစူးစီးတင်ဆက်ထားပါပါရှင်
စင်တင်ဆက်သွားမယ်တိုင်းရင်သတင်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအမီပါနေဆက်ဒေသအတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်မှာတရက်တာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေတဲ့စစ်ကောင်စီရဲ့တပ်စခန်း40မိပါဆွတ်လွတ်ခဲ့ရပါတယ်။လိုက်ကော်မြို့မှာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်မှုတွေကြောင့်နိုဝင်ဘာလ14ရက်နေ့တရက်ထဲမှာပဲအရက်သား14ယောက်ထိမှန်သေဆုံးခဲ့ပါတယ်။သတင်းလွာတွေတဲမှာတော့ချင်းပြည်နယ်မှာမြို့သိမ်းတိုက်ပွဲတွေစတင်လာပြီးတဲ့နောက်စစ်ရေးနဲ့ကုန်သွယ်ရေးအရာမဟာဗျူဟာကြတဲ့ရီခေါ်ရာမြို့ကိုချင်းကောက်ွယ်ရေးပူပေါင်းတပ်ဖွဲ့တွေကတိမ့်ပိုက်ထိန်းချုပ်လိုက်တဲ့အကြောင်းနားဆင်ရဖို့ရှိပါတယ်
ကျမကနန်းဟောင်းမရှင်သတင်းတွေကိုစိုက်မုံနဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်မှာတရက်တာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေထဲစစ်ကောင်စီတပ်စခန်း40နီးပါးဆွတ်လွတ်ခဲ့ရပြီးစစ်တပ်ကအရာရှိအပါအဝင်စစ်သုံးပန်းတွေဖမ်းမိထားတယ်လို့နှစ်ဖက်ထိခိုက်မှုတွေလည်းရှိတယ်လို့ရခိုင်တပ်တော် AA ကနိုဝင်ဘာလ14ရက်နေ့မှာထုတ်ပြန်ထားပါတယ်နိုဝင်ဘာလ23ရက်နေ့ကရတိတောင်မောင်တော်နဲ့မြင်းပြာမြို့နယ်တွေမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးရတိတောင်မြို့နယ်ကဒုံးပိုင်နဲ့ချင်းခါလီနေချားဆောင်စခန်းတွေကိုရခိုင်တပ်တော်ကသိမ်းယူခဲ့တယ်လို့ဆွတ်လွတ်ခဲ့တဲ့စခန်းတွေကစစ်ကောင်စီတပ်ဖွဲ့ဝင်တွေဟာလည်းနီးစပ်ရစခန်းတွေမှာတွားရပူးပေါင်းနေကြတာဖြစ်ပါတယ်မြင်းပြားမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေထဲခမရ344ကဒုတိုက်ရင်မူဘုံမူတန့်စင်ထွန်အပါဝင်စစ်တုံးပန်းဆယ်ယောက်ကိုဖမ်းမိတယ်လို့တင်းမောလာရွာနာကတိုက်ပွဲတွေခလရ132ကဒုစစ်ကြောင်းမူအပါဝင်14ယောက်ကြဆုံးပြီးစစ်တုံးပန်းတယောက်နဲ့လက်နက်ခဲယမ်းတွေကိုသိမ်းဆည်းရမိခဲ့တယ်လို့အေအေကဆိုပါတယ်ရခိုင်တပ်တော်ဘက်ကလည်းတပ်ဖွဲ့ဝင်6ယောက်ကြဆုံးခဲ့ပြီးကြောက်တော်မြို့နယ်အပေါ့ဝါရဲစခန်းကရဲတပ်ဖွဲ့ဝင်22ယောက်ကတော့ရခိုင်တပ်တော်ထံလက်နက်ချအလင်းဝင်လာခဲ့ပါတယ်
ကယားပြည်နယ်ခေါ်ဂရီနီပြည်လွယ်ကော်မြို့ကရက်ွက်တွေမှာစစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်မှုတွေကြောင်းနိုဝင်ဘာ14ရက်နေ့တရက်တည်းမှာပဲအရက်သား14ယောက်ထိမှန်တေဆုံးခဲ့တယ်လို့ကူညီပေးနေတဲ့သူတွေကပြောပါတယ်အဲ့ဒီတေဆုံးသွားတဲ့ထဲမြစ်သားစုဝင်တစ်ခုလုံးတေဆုံးတာမျိုးတောင်ပါတဲ့အပြင်ကလေးတွေရောတက်ကြီးရွယ်ဦးတွေပါပါတယ်လို့ဂရီနီပြည်ကြားကလာအုပ်ချုပ်ရေးကောင်စီ IEC ရဲ့အထူးဝန်ကြီးဦးပညာကပြောပါတယ်တပ်ပြီးနိုဝင်ဘာစစ်တုံးရည်လုံးကလည်းတိုက်ပွဲထဲတိတ်နေတဲ့ပြည်သူတွေကိုကယ်ထုတ်ပေးတဲ့တမိုးတမီပရဟိတအတင်းကအသက်18နှစ်အရွယ်အတင်းသားစစ်တပ်ရဲ့လက်နက်ကြီးကြီးစားထိမှန်ပြီးတေဆုံးသွားပါတယ်
相比苗班将美苗的地包苗人嘛，思考是大家带领一片，人呢几人呢不看路，你因为只忙着思考比，要打掉只忙得松开吧嘞。将美苗呢农兵屋苏个，农民把拉上岸呀，你们得钱个 ，MI 打的快带领呢不看路，农兵屋苏这个视频是看，靠客帮地帮等于那个，你因些龙角只看着思考吧嘞。农民把拉上来呀，你农家嘞将美一切晒开嘛呀，俺同样那个。และนาจีจีบดิคาโลปาปุกเป็นค่าသာတတယောက်ကြီးစတိမှန်တည်ဆုံသွားခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းမြို့တွေမှာညီနောင်မဟာမိတ်သုံးဖွဲ့နဲ့စစ်ကောင်စီတို့ကြားတိုက်ပွဲတွေပြင်းထန်နေပြီးစစ်ဘေးရှောင်လူဦးရေ4000ကျော်ရှိနေပြီလို့ UNOCHA ကထုတ်ပြန်ထားပါတယ်
။ကချင်ပြည်နယ်ဖားကန်မြို့နယ်ဆိုင်းတောင်ရွာမော်ရှန်ရက်ွက်မှာလုပ်ငန်းရှင်6ယောက်ကိုဖမ်းဆီးပြန်ပြေးဆွဲတဲ့တပြပြန်ပြေးဆွဲအဖွဲ့ကိုကချင်လူလာရေးတပ်မတော် KIA ကဖမ်းဆီးနိုင်ခဲ့ပါတယ်။အဖွဲ့ခေါင်းဆောင်အောင်ဝမ်နဲ့အဖွဲ့သား20ကျော်ကိုရှင်းရင်တရရဲ့ KTV ကနေနိုဝင်ဘာ7ရက်နေ့မှာ KIA ကဖမ်းဆီးခဲ့တာဖြစ်တယ်လို့ဒေသခံတယောက်ကပြောပါတယ်။အဲ့ဒီတပြပြန်ပြီးဆွဲအဖွဲ့ကစစ်အာဏာသိမ်းပြီးတဲ့နောက် KIA အဖွဲ့ရဲ့နာမည်ကိုအလွဲသုံးစားပြုလုပ်ပြီးငွေတောင်းတဲ့စာတွေဖုန်းကနေပေးပို့ချင်းချောက်ငွေတောင်းယူတာတွေလုပ်ဆောင်တယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီအဖွဲ့ကဖားကံမျိုးရှိလုပ်ငန်းရှင်6ယောက်ဖမ်းဆီးပြီးတိမ်ပေါင်း4000နဲ့ပြန်လည်ရွေးခိုင်းတဲ့အပြင်ရွှေဆိုင်တွေကိုလည်းဖုန်းမက်ဆေ့ပို့ပြီးချင်းချောက်ငွေတောင်းတာတွေလုပ်လို့ဆိုပါတယ်
တိုက်ပွဲဖြစ်ပွားနေတဲ့မွန်ပြည်နယ်ကြိတ်မြောမြို့နယ်6နှစ်ခွနဲ့တဝက်ရှိစာတင်ကျောင်း35ကျောင်းကိုနိုဝင်ဘာလ23ရက်နေ့ကစပြီးရာရီပိတ်ထားမယ်လို့ပြည်နယ်ကောင်စီကထုတ်ပြန်ထားပါတယ်။လက်ရှိ6နှစ်ခွနဲ့မြေကို KNU PDF ဒေါ်လာရေးပူပေါင်းတပ်ဖွဲ့တွေကသိမ်းပိုက်ထားတာကြောင့်အနီးအနားတဝက်ကဖာသိန်း၊ပေါ်လောကုန်း၊မေတီယိုတောင်ကလေး၊ကနာလူ၊ကြံတော်ရွာတွေအပါအဝင်ရွာပေါင်း10ရွာထပ်မင်းမှာတိုက်ပွဲဆက်လက်ဖြစ်ပွားနေပြီးစစ်တပ်ရဲ့လက်နက်ကြီးတွေရွာတွေကိုကြောက်ပောက်ခွဲနေလို့ရွာသားတွေကဘေးလူရကိုထွက်ပြေးနေရတာပါလက်တလောကျွန်းရွာမွန်ဘုံတော်ကြီးကျောင်းမှာထွက်ပြေးလာတဲ့ရွာသားတွေຢာနဲ့ချီပြီးရောက်ရှိနေတယ်လို့စေတနာဝန်ထမ်းအကူအညီပေးနေသူတွေကဆိုပါတယ်
ချင်းပြည်နယ်ဟာခါမျိုးနဲ့ဖလန်းမျိုးတို့မှာခရစ်စမတ်နဲ့နေ့သစ်ကူပွဲတော်စီစီကာကာမလုပ်ကြဖို့ခရိယန်ကိုင်းပေါင်းဆောင်ဓမ္မအမှုတော်ဆောင်ဖွဲ့တွေကထုတ်ပြန်ပါတယ်ခရိယန်ပါရာဝင်တွေနဲ့နေ့ထူးနေ့မြတ်ဖြစ်တဲ့ဒီဇင်ဘာ25ရက်ခရစ်စမတ်နေ့နဲ့2024ခုနှစ်ဇန်နဝါရီလတရနေ့သစ်ကူပွဲတော်ကိုလက်ရှိကြုံတွေ့နေရတဲ့နိုင်ငံရေးအခြေအနေတွေကြောင့်စီစီကာကာနဲ့မလုပ်ကြဖို့အသင်းတော်တွေနဲ့ချင်းပြည်သူတွေကိုခရိယန်ကိုင်းပေါင်းဆောင်ဓမ္မအမှုတော်ဆောင်များအဖွဲ့ကတောင်းဆိုလိုက်တာဖြစ်ပါတယ်ပွဲတော်နေ့တွေမှာဖျားကြောင်ရက်ွက်တွေအပြင်ကိုပိုင်နေနဲ့ဖြစ်စီအသားတွေတက်ပြီးအတူစားသုံးတာတွေဖြစ်စီမပြုတ်လောက်ကြဖို့အိမ်တွေလမ်းတွေနဲ့ဖျားကြောင်တွေမှာအလှဆင်တာမျိုးတွေကအစာမလောက်ကြဖို့နဲ့ဖျားကြောင်မှာဝတ်ပြုတ်ကိုးကွယ်တာနဲ့ဆက်ကဆူတောင်းတာလောက်ပဲလောက်ကြဖို့ထုတ်ပြန်ထားပါတယ
်ခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါချင်းပြည်နယ်မှာချင်းမျိုးသားတပ်ဦး CNF CNA ရဲ့ဦးဆောင်မှုနဲ့ချင်းကကွယ်ရေးပူပေါင်းတပ်ဖွဲ့တွေကမြို့သိမ်းတိုက်ပွဲတွေစတင်လာပြီးနောက်စစ်ရေးနဲ့ကုန်သွယ်ရေးအရာမဟာဗျူဟာကြတဲ့ဖလန်းမြို့နယ်ကရီခေါ်တာမြို့ကိုသိမ်းပိုက်ထိန်းချုပ်လိုက်ပြီးဖြစ်ပါတယ်အဲ့ဒီဘက်ကစစ်ရေးအခြေအနေနဲ့ပတ်သက်ပြီးကိုရောဘက်ကစူးစီးထားပါတယ်
အိန္ဒိယမြန်မာအမတ်နှစ်နယ်စပ်ကုန်းသွေးစခန်းအခြေဆိုင်ရာနယ်စပ်မြို့ရေခေါ်တာမြို့ကစစ်ကောင်စီရဲ့တပ်စခန်းနှစ်ခုကိုချင်းမျိုးသားတပ်မတော် CNF CNA ဦးဆောင်တဲ့ချင်းကကွေပူပေါင်းတပ်ဖွဲ့တွေကနိုဝင်ဘာလ12ရက်နေ့ညကနေဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့ပြီးနောက်တနေ့နိုဝင်ဘာလ13ရက်နေ့ညနေပိုင်းမှာတပ်စခန်းနှစ်ခုစလုံးကိုသိမ်းပိုက်နိုင်ခဲ့ကြပါတယ်။ဒါဟာချင်းကကွေတပ်ဖွဲ့တွေအနေနဲ့ချင်းတောင်မှာပထမဆုံးအကြိမ်မြို့သိမ်းတိုက်ပွဲစတင်အကောင်အထည်ဖော်လာတာဖြစ်တယ်လို့ချင်းမျိုးသားတပ်မတော် CNA ပြောရေးဆိုခွင့်ရှိသူစလိုက်ချက်နေကပြောပါတယ
်စကောင်းစီကိုစပေါ်ရတာထောက်ပတ်ကျုပ်နဲ့ကိုတို့ရေးစနိုင်လာကိုတို့ရေးပါဆက်ချာချာလုပ်ဖြစ်တဲ့အတွက်ကျွန်တော်တို့ကဘယ်တဲ့တပ်ဖြစ်လဲကျောင်းရတဲ့ရုပ်ဆက်နေရှိတယ်ကျွန်တော်တို့အတွက်လည်းမှတ်မှောက်ပြီးချတယ်မြုပ်ဖြစ်တဲ့အတွက်ကျွန်တော်တို့ဒီကောင်တင်တာဖြစ်တယ်ကျွန်တော်တို့ပထမအဆုံးမြုပ်တင်တိုက်ပွဲတော်လို့ရပါ
နိုဝင်ဘာလ12ရက်နေ့ကစတင်တဲ့အဲ့ဒီစစ်စင်ရေးမှာချင်းပူပေါင်းတပ်တွေကရီခေါ်တာမျိုးအမှတ်၁ရက်ွက်တုံကုန်းပေါကစစ်ကောင်စီအထိုင်စခန်းကိုနိုဝင်ဘာလ13ရက်မနေ့ပိုင်းမှာသိမ်းနိုင်ခဲ့ပြီးအမှတ်၂ရက်ွက်တုံကုန်းပေါကတပ်စခန်းကိုတော့ညနေပိုင်းမှာထပ်မံသိမ်းနိုင်ခဲ့တာဖြစ်ပါတယ်ရီခေါ်တာမျိုးသိမ်းတိုက်ပွဲမှာစစ်ကောင်စီတပ်ဖွဲ့ဘက်ကဗူမှုတစ်ယောက်အပါအဝင်9ယောက်လက်နက်ချအလင်းဝင်ခဲ့ပြီး6ယောက်လောက်သေဆုံးခဲ့ပါတယ်တပ်သား30ကျော်ကတော့အိန္ဒိယဘက်ကိုထွက်ပြေးသွားကြတယ်လို့စလိုက်ချက်နေကပြောပါတယ်
တို့တိုက်ပွဲမှာ
ইন্ডিয়া নাইগা বেগু থপি খোলং দোয়া সেকাউ সি টাটা 30 জগু ইন্ডিয়া সিটনে মিজোরাম পিনে ইয়েটা ফয়রুগা থেইন থেইন থা জাবি নাও
নভেম্বরলা 14 ইয়ানি মারো
ইয়াহাইনে খোথৌ দোয়াগা মণিপুর পিনে মুরি মিউগা তসিন তমু মিউশি সেকাউ সি থানগো লুয়ে পিয়াও আনহান খেরেলু দিতা রুইন তরিন নুই মা ফোপিয়া থাবারে টাইপওয়ে জাও রিকর্ডার মিউ দিতা খান পিদু আলং গারো ইন্ডিয়া নাইগা মিজোরাম পিনে জোখথার জিওয়া রেগো থপি টেইন শাও খে জায়াবি সেবে শাও রিথেগা আতে 52 নি আয়ুয়ে মিউদা টিয়াও
เลนเนจีจีซะที่มันเตซงแค่ยะตะโลอะยัดต้าเซยอกหลอกและที่ไข่ตันยายาชิแค่จาบาระครับเนี่ยมงบีเนใส่มยอมยุเนช่องนักกว่าเนเนเยสคันเนตะราไกสคันโกตอลันเยปูปองตะพั่วริกาโนเวมเบอร์ลา
23ရက်နေ့နေ့လယ်ပိုင်းလောက်မှာတိုက်ခိုက်သိမ်းပိုက်လိုက်ပါတယ်ဒီเจ้าကိုရောရမင်းကစူးစီးတင်ဆက်ထားပါတယ်ချောင်းနှခွနယ်မြေเยสคันเนตะราไกสคันသိမ်းပိုက်ခံလိုက်ရတာနဲ့ပတ်သက်ပြီးကြိုက်မြေเยสคันတာဝန်ရှိသူတယောက်ကအခုလိုပြောပါတယ် ဆာနခွမြောက်ကြီးစာတင်ရောက်ရှိရတဲ့ဒါကလက်နဲ့ကြည့်ကြလို့အပေါ်ကြီးပြသွားတော့အစိုးရကလည်းအသွားလာရအောင်တော့ကတော့ဒုက္ခတာပိတ်ထားရမှာနော်ဟိုကတော့ဒိန်းလိုက်ပြီလုံးဝပိတ်သွားပြီဘာလာလို့မရဘူးအထရာမြေပေါ်ကချောင်းနခွတရားနဲ့ရေစခန်းတွေကိုတောင်းလိုင်းရေးပူပေါင်းတက်ဖွဲ့တွေတိုက်ခိုက်တိမ်ပိုက်ချိန်မှာစစ်ကောင်စီတက်ဖွဲ့ဝင်15ယောက်နေပါလက်နဲ့ချခဲ့ပြီးချောင်းနခွပတ်လက်နီးနာသွားရွ
ောင်းအောင်မရှိတော့ဘူးအားလုံးလဲနဲ့ချက်ကုန်ပြီမွန်လဲနဲ့နိုင်ကျော်လောက်မှာ yes scan နဲ့တရားကိုတော်လဲတက်ဖွဲ့တွေတင်ပိုင်နိုင်ခဲ့တယ်ဒါပေမဲ့တတိထားနေရတယ်အဝေးကနေဘမစစ်တက်လဲနဲ့ကြီးနေလဲလဲဖြစ်နေတာအတန်ကျဲကြီးချရတယ်
ချောင်းနှခွကြီးရွာနီးကဖားတိန်ကန်းနားနဲ့ပေါ်လော့ရွာတွေဘက်ကိုစစ်ကောင်စီရဲ့တပ်လေကြောင်းပစ်ခတ်မှုတွေမှာပေါ်လော့ရွာကကလေးနှစ်ယောက်တေဆုံးခဲ့ရပြီးမြေအိမ်တွေထဲထိခိုက်ပျက်စီးတာတွေရှိခဲ့တာပါချောင်းနှခွစခန်းအပြင်ရှမ်းမြောက်နဲ့မြမပြည်နှမှာမဟာမိတ်တပ်ဖွဲ့တွေစခန်းသိမ်းတိုက်ပွဲတွေဆင်နွှဲနေနိုင်တာဖက်စစ်အာဏာစနစ်ကိုဆုံးသတ်တော့မဲ့အခြေအနေဖြစ်တယ်လို့လည်းတမတော်ရာရှိအောင်နိုင်ငံရေးသမားဗိုလ်ကြီးနေမျိုးစင်ကအခုလိုသုံးသပ်ပါတယ
်မွန်ပြည်နယ်မှာချောင်းနှခွရဲစခန်းအထိတင်ခံလိုက်ရပြီ။ရှင်းပြည်နယ်မှာနော် REIT စခန်းတွေတင်ခံလိုက်ရပြီ။ရခိုင်ပြည်နယ်မှာချင်းခါလီအပါဝင်အရေးကြီးတဲ့ဒုံတပ်ဖွဲ့စခန်းတွေတင်ပိုက်ခံလိုက်ရပြီ။ရှမ်းမြောက်ကတော့အထွေထူးပြောစရာမလိုဘူး။ကောလုံရွာမှုအီမီထွန်စခန်းလုံးဝပျက်စီးဆုံးရှုံးသွားပြီ။ကျွန်တော်တို့နိုင်ငံကို290ကြာပုတ်စီးရက်ဆက်ခဲ့တဲ့ဖက်စစ်အာဏာရှင်စနစ်ကြီးရဲ့ဤကုန်းအဆုံးသတ်ခြေအနေတွေဖြစ်သွားပြီ။
နိုဝင်ဘာလ23ရက်နေ့ကကြိုက်မြော့မြို့နယ်ချောင်းနှခွရွာတဲကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်အား90တဲက23ရောက်လက်နက်ချညှတ်ခံခဲ့တယ်လို့လဲမြို့သားညီညွတ်ရေးဆိုရ NUG ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ရှင်
အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါ
။ရခိုင်ပြည်မှာတရက်တာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေထဲစစ်ကောင်စီတပ်စခန်း40နီးပါးဆွတ်လုခဲ့ရပါတယ်။လက်ကောမြို့မှာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုလက်နက်ကြီးငယ်တွေနဲ့ပစ်ခတ်မှုတွေကြောင့်နိုဝင်ဘာလ14ရက်တရက်တည်းမှာပဲအရက်သား14ယောက်ထိမှန်သေဆုံးခဲ့ပါတယ
်။ရရှိတဲ့အခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသာသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအမိပ
ါ။တိုင်းသတင်းလွှာအစီအစဉ်ကိုကြည့်ရှုနားဆင်ကြကြတာပါရှင်။ဆိုတော့တင်ဆက်ပေးနိုင်ခဲ့တဲ့မြမရေးသုံးသက်ချက်ကိုအခုတင်ပြပေးပါမယ်။လူငယ်လာကကျင်းပါတဲ့အပြည့်ရဲ့စာချုပ်ရှစ်နှစ်ပြည့်အခမ်းအနားကိုတက်ရောက်ခဲ့တဲ့သူတွေဟာသူတို့ဘဝရည်ရည်ရွယ်အတွက်စစ်ကောင်စီနဲ့ဆက်ဆံနေကြတာဖြစ်တဲ့ဆိုတဲ့အကြောင်းကိုတော့ဦးဟောင်ခင်ကရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါရစေ
။ရှေ့အာဏာသိမ်းပြီးတဲ့အခါမှာအာဏာတည်မြဲရေးအတွက်ငြိမ်းချမ်းရေးဆိုးရတာဟာဗမာတပ်ရဲ့ဓလေ့ထုံးစံလိုဖြစ်နေပါလေ။ဆွေးနွေးချိန်မှာအပြည့်ရထားတော့အလှည့်အပလုံနိုင်တော့ကြောင်းဆွေးနွေးပွဲပြီးတဲ့အခါမှာလက်နက်ကင်တပ်ဖွဲ့အချို့ကွဲပြဲသွားတဲ့အစီအလာရှိပါတယ်အပြည့်ရဖို့မရည်ရွယ်ပဲငြိမ်းချမ်းရေးဆွေးနွေးပွဲကျင်းပတာတွေများလာပါပြီသမ္မတဦးသိန်းစင်ဆိုရကအပြည့်ခတ်ရဖို့စိတ်ကူးပွေရာရှိပြီပဲရှစ်တက်ကတော့အပြည့်ရစာချုပ်ကိုကိုကျိုးအတွက်အဆုံးပြုလို့သာစိတ်ဝင်စားပါတယ် ရှေ့ကောင်စီရဲ့အပြည့်အစုံချုပ်နှစ်လျက်ကဏ္ဍလက်ွက်ဖြစ်ပါတယ်အခမ်းအနားတက်တဲ့ခေါင်းဆောင်အချုပ်ကိုစစ်ကောင်စီဥက္ကဋ္ဌကမနစ်ကလေးကဂုံလူဆောင်ဘွဲ့တွေကြီးမြစ်ထားပါလေ KNU ဥက္ကဋ္ဌဟောင်းစောမူဒူစေဖော် PNU ပေါ်နာကခွန်ဥက္ကာ RCSS ကဗိုလ်ချုပ်ရွှေစစ်မွန်ပြည်စစ်ပါတီကနိုင်ရွှေကျင်နဲ့နိုင်တော်မွန် ALP ကခံဆိုးနိုင်အောင်စတဲ့ပုံကူတွေဝနကျော်ထင်ဘွဲ့ရရှိရပါတယ်။ဘွဲ့ချင်းမြင့်ခံရသူတွေဟာတလုံးတခဲတဲ့ချင်းမြင့်ငွေနဲ့လက်စင်ရငွေစတာတွေကိုခံစားရမယ်လို့ဆိုပါတယ်။အမြင့်ဆုံးဘွဲ့ကိုစစ်ကောင်စီဥက္ကဋ္ဌကသူ့ကိုယ်သူပြန်ပေးထားတာမို့အခြားဘွဲ့တွေဟာလက်အောက်ခံဘွဲ့ဖြစ်နေပါတယ်။
အပြည့်ရအခမ်းအနားတက်တဲ့အဖွဲ့တွေဟာရည်ရွယ်ချက်နဲ့အကျိုးစီးပွားခြင်းကွဲပြားကြပါတယ်အဖွဲ့ငယ်တွေအဖို့ဆက်လက်ရည်တည်နိုင်ရေးဟာအရေးကြီးတာမို့စစ်ကောင်စီနဲ့မွေမသေးဒုံမကျိုးပုံစံမျိုးနဲ့ဆက်ဆံနေကြတာလို့ပို့အုပ်အဖွဲ့နာရကခွန်ဥက္ကာကပြောပြပါတယ်အဖွဲ့ငယ်တွေရဲ့လုံခြုံရေးစီးပွားရေးနဲ့ရည်တည်ရေးဟာစစ်ကောင်စီနဲ့ဆက်ဆံနေတဲ့အတွက်ပြောဆိုဆွေးနွေးဖို့ဆက်သွယ်ရေးလိုင်းဖွင့်ထားတာဖြစ်ပုံရပါတယ်စစ်တပ်နဲ့ဆက်ဆံရေးဟာNCA မပြတ်ကြောင်းပြသရရောက်တယ်လို့ခွန်ဥက္ကာကဆိုပါတယ် NCA အရဖွင့်လှစ်ထားတဲ့ဆက်ဆံရေးယုံတွေဟာဖန်အံ့မြဝီဒီတဝဲမှာရှိနေပြီးလုံးစရာရှိတာတွေလုံနေကြတဲ့အတွက် NCA ပြတ်ပြဲတယ်လို့မပြောနိုင်ဘူးလို့ဆိုပါတယ်စစ်ကောင်စီကလည်းအာဏာသိမ်းပြီးနောက်ပိုင်းဆွေးနွေးပွဲ88ကြိမ်လုပ်ခဲ့တယ်လို့ဆိုပါတယ် RCS ရှမ်းပြည်ပြန်လည်ထူထောင်ရေးတပ်ကတော့စစ်ကောင်စီနဲ့နားလည်မှုယူထားပုံရပါတယ်
ခန္ဓာမှာအကြီးဆုံးနဲ့ထူးခြားဆုံးသီးသန့်ထိုင်ကုန်မှာရှစ်ကောင်စီဥက္ကဋ္ဌတဦးတည်းထိုင်နေတာကိုကြည့်ရင်ရှစ်ကောင်ဆောင်မှာတန်းတူရည်ရွယ်စိတ်မရှိတာထင်ရှားတယ်လို့အေယာဝတီဆောင်သားမှာပေါ်ပြပါတယ်။ဦးသိန်းစိန်နဲ့ဒေါ်အောင်ဆန်းစုကြည်လက်ထက်မှာကျင်းပတဲ့ NCA အခမ်းအနားတွေမှာကောင်ဆောင်အားလုံးဟာတကမ်းပြီးထိုင်ကြပါတယ်။ရှစ်နှစ်မြောက် NCA ပွဲမှာတော့ရှစ်ကောင်ဆောင်ဥက္ကဋ္ဌထိုင်ကုန်ဟာအကြီးဆုံးသီးသန့်ထိုင်ကုန်ဖြစ်နေတာကြောင့်အခမ်းအနားတက်သူတွေဟာရှစ်ကောင်းဆောင်ရဲ့နောက်လိုက်လူဖြစ်နေပါလေ။ပြည်သူလူထုနေထိုင်တဲ့ကျေးရွာတွေကိုမီးရှို့ပြီးလေကြောင်းကဘုံကျဲနေတုန်းမှအပြစ်ရအခမ်းအနားကျင်းပတာဖြစ်လို့လှဲ့ခွက်လူဖြစ်နေပါလေ
။စစ်ကောင်စီဥက္ကဋ္ဌဟာ NCA အခြေခံမူကိုချိုးဖောက်ပြီးအရှက်မရှိနှစ်ပတ်လည်အခမ်းအနားကျင်းပတာဖြစ်တယ်လို့အမျိုးသားညီညွတ်ရေးအစိုးရယာယီသမရကဆိုပါတယ်ဆရာနာသိမှုကိုစန့်ကျင်တဲ့လက်နက်ကင်အဖွဲ့တွေကတော့ NCA အပြည့်ရဲ့စာချုပ်ကိုစစ်ကောင်စီဖျက်ဆီးလိုက်ပြီလို့သတ်မှတ်ထားကြပါတယ်။ဒါကြောင့်မိမိဖျက်ဆီးလိုက်တဲ့အပြည့်ရဲ့စာချုပ်ကိုအခမ်းအနားကျင်းပပြီးဂုံပြုနေတာဟာမင်းအောင်လှိုင်ရဲ့လှဲ့ကွက်တွေကိုချီးမွမ်းတယ်လို့ဖြစ်နေတယ်လို့သုံးသပ်သူတွေရှိပါတယ်။အဲ့ဒီအခမ်းအနားတက်ရောက်သူတွေဟာမိမိတို့ရဲ့ရည်တည်ရေးနဲ့အကျိုးစီးပွားမြင့်တင်ရေးအတွက်စစ်ကောင်စီနဲ့တဟဇာတာဖြစ်ဖို့ကြိုးပမ်းနေကြသူတွေသာဖြစ်တယ်လို့ဆိုပါတယ်စစ်ကောင်စီရဲ့ NCA အလှည့်အပတ်ကိုနိုင်ငံသားအလှရှင်တွေလက်မခံကြတဲ့အတွက်အရင်လိုအလှငွေရဖို့အလားအလာမရှိတော့ပါဘူးဒါပေမဲ့အပြည့်ရပွဲစားတွေကတော့မျောလင့်နေုံဖြစ်ပုံရပါတယ
်စစ်ကောင်စီကပြည်တွင်းစစ်မှာအရေးတာဖို့အခွင့်အလမ်းနှဲပါလာပေမဲ့စစ်ကောင်စီနဲ့ဆက်စမ်းမှသာမိမိရဲ့နိုင်ငံရေးဘဝရပ်တည်နိုင်မယ်လို့ယုံကြည်သူတွေဟာအပြည့်အညီလာခံကိုတက်ရောက်ကြပါတယ်။ဆရာနာရှင်စနစ်ဟာထာဝရအမြဲတမ်းတည်ရှိနေမယ်လို့ယုံကြည်သူတွေဖြစ်တဲ့အတွက်အနာရှင်ရေးတဲ့ဒေသနဲ့တီးလုံးတီးခွဲအတိုင်းကပြနေကြပါတယ်။ရှစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုနဲ့မီးရှို့ဖျက်ဆီးမှုကြောင့်စစ်ပြေးဒုက္ခတွေတွင်တန်းချီရှိနေပေမယ့်စစ်ကောင်စီနဲ့ဆက်သွယ်တာဟာ NCA အပြည့်အစုံချုပ်မပြတ်ပြေကြောင်းပြတာတာဖြစ်တယ်လို့ပို့ကောင်းဆောင်ခွန်အောက်ကကယုံကြည်ပါတယ်။ဟုတ်ပါလိမ့်မယ်။စစ်ကောင်စီပေးတဲ့ဘွယ်ဒုဂုံဒုတွေကိုလက်ခံရယူပြီးမိမိတို့ရည်တည်ရေးအတွက်နားလည်မှုနဲ့အပြည့်အယူလှုပ်ရှားသူတွေဟာအပြည့်အစုံချုပ်ကိုပြတ်ပြေပြီလို့ပြောနိုင်တဲ့အခြေအနေမရှိပါဘူး။အကြောင်းကတော့အပြည့်ရပြည့်ပြည့်တယ်လို့ပြောတာဟာသူတို့ဘဝလည်းပြည့်ပြည့်သွားပြီဆိုတဲ့သဘောဖြစ်နေလို့ပါပဲ။ဒါကြောင့်စစ်ကောင်စီရဲ့လက်နက်ကင်တွေဟာအပြည့်ရကိုအမျိုးမျိုးလှည့်ပတ်ပြီးအဓိပ္ပာယ်ဖွင့်ဆိုနေကြတာဖြစ်ပုံရပါတယ်ခင်ဗျာ
နဲ့သတင်းကျဉ်းချုပ်ကိုပြောရရင်တော့ဒီဂါဇာတောင်ဝင်းမှာရှိတဲ့မြို့လေးမြို့ထက်မနေ့ကနေပါလက်စတိုင်းဒေသခံတွေထွက်ခွာကြဖို့တဲ့အစ္စရေးကအမိန့်ထုတ်ပါတယ်။အဲ့ဒီဒေသတွေမှာရှိတဲ့ဟာမတ်စစ်သွေးကြွတွေကိုစစ်စင်ရေးတိုးချဲ့ဆောင်ရွက်မယ်ဆိုတဲ့ရည်ရောင်ဖြစ်ပြီးတော့အဲ့ဒီဒေသကလူလူတွေဘေးကင်းလုံခြုံရေးအတွက်အခုလိုဆောင်ရွက်တာဖြစ်တယ်လို့အစ္စရေးတာဝန်ရှိသူတွေကတော့ပြောပါတယ်ရှင်။ဒီကနေ့အတွက်အစီအစဉ်လေးကတော့ဒီလောက်ပါပဲရှင်။ကျမတို့ရဲ့ဒီအစီအစဉ်လေးကိုကြည့်ရှုအားပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Morris Scotton ဖြစ်ပါတယ်။ VOA ကိုနားဆင်ကြည့်ရှုကြတဲ့ဒီတော်ရရှင်လေးအားလုံးမြန်မာပြည်သူပြည်သားများအားလုံးဒီနေရာဝေးကွာကြပါစေ။ကျမကတော့ဒီလိုပြေးပါရှင်။